to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်စက်တင်ဘာလ1ရက် VOA American တန်ရဲ့တင်းငွေနေညဘဲစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညပိုင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေညပိုင်းသတင်းတွေကိုမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ် Dorian Hurricane မုန်တိုင်းဟာလေတိုက်နှုန်းပြင်းအားအဆင့်5အဖြစ်ကိုခူးပြောင်းလာနေပြီဖြစ်တယ်လို့အမေရိကန်မျိုးသားဟာရီကိန်းစောင့်ကြည့်ဌာနကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းကမြို့နယ်တချို့မှာလာနေချီအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုဒီကနေ့မှပြန်ပြီးတော့ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့ထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာလေဆိပ်နဲ့ကားဂိတ်တွေမှာဒီကနေ့စူးဝေးဆန္ဒပြခဲ့တာကြောင့်ခီးစင်တွေနဲ့နောက်နေချင်ကြတာတွေဖြစ်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေပြည်မှန်းသားဆင်ရမယ့်သတင်းလွှာတွေမှာတော့ပြည်တွင်းစစ်မင်းကြီးအစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ချားမှညီညီဖော်ဆောင်နေမှုအလားအလာအခြေအနေတွေနဲ့ပတ်သက်ပြီးတော့
ဒီနေ့ရောက်မှုဆိုရင်တော့ဘဝမှာတူဆုံဆိုပြီးအဖြေရှာဖို့ဆိုတဲ့အကြောင်းအရာတွေကိုတွားတင်တယ်
ညီညီကော်မရှင်အကြံပေးဦးလာမောင်ရွှေပြောသွားတာပါအပြည့်စုံကနောက်ပိုင်းမှနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေကမြန်မာရေးရဆွေးနွေးကမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ပါဝင်ဆွေးနွေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးနဲ့ဆွေးနွေးမေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်ဥစီဓာပြင်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်မြမပြည်မပေးစာများနဲ့ကဘာတလွားထူးခြားဆံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မတ်ဆုမွန်တို့ကပြောပြပေးပါရှင
်။အာဖဂန်စစ်ပွဲဆုံးသတ်ရေးအတွက်အမေရိကန်နဲ့တာလီဘန်အဖွဲ့တွေကိုကြေမြောက်ဆွေးနွေးညှိနှိုင်းမှုတွေလုပ်နေကြားမှာပဲတာလီဘန်ဒီဘက်ကဘင်္ဂလားပြည်နယ်ပိုအီခုမရီမြို့ကိုဒီထပ်မံတိုက်ခိုက်လိုက်ပါတယ်။ဒါဟာနေ့အတွင်းမှာဒုတိယအချိန်မြောက်တိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့တာလီဘန်တိုက်ခိုက်ရေးသမားတွေဟာပိုအီခုမရီမြို့တစ်ဝိုက်ကလုံခြုံရေးခိတ်တွေကိုဝင်ရောက်စီးနင်းခဲ့ပြီးတော့အခုခါမှာတော့ဒီမြို့ထဲကိုရောက်နေဖြစ်တယ်ဆိုပြီးပြောပါတယ်။ဒါပြင်ပြည်နယ်အုပ်ချုပ်ရေးမှူးကြီးရဲ့အင်ကိုစီးနင်းထားပြီးတော့အာဖဂန်တပ်တွေဘက်ကလည်းအကြီးအကျယ်ကြဆုံးခဲ့တယ်ဆိုပြီးတော့သူကပြောပါတယ်။မနေ့စနေနေ့တုန်းကလည်းတာလီဘန်တွေဟာဒီကွန်ဒူးပြည်နယ်မြို့တော်ကွန်ဒူးမြို့ကိုမနက်လင်းအားကြီးအချိန်မှာနေရာစုံကနေအင်အားလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အခက်ဆိုးရတက်တည်နဲ့တိုက်ပွဲတွေအပြန်အလှန်အပြင်းထန်ဖြစ်ပေါ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအခက်ညီငယ်ကြီးတောက်ဆွနီပွဲအတွက်ဥဆောင်နေတဲ့အမေရိကန်သံတမန်ဇာမေခါလီဇက်ကသူ့အနေနဲ့ကာတာနိုင်ငံမှာတာလီဘန်တွေနဲ့ကိုယ်ချိန်မြောက်ညီငယ်ကြီးဆွနီတာတွေကိုအဆုံးသတ်ပြီးတော့ဒီဆွနီမှုနဲ့ပတ်သက်ပြီးတော့အာဖဂန်ခေါင်းဆောင်တွေကိုအစီရင်ခံဖို့အတွက်အာဖဂန်နိုင်ငံကဘူးမြို့ကိုတောင်းနေပြီဖြစ်တဲ့ဆိုပြီးတော့ Twitter ကနေဒီကနေ့မှာကြေညာခဲ့ပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံစီရဲ့အရှိန်လျှော့ချထားတဲ့ဇုံမှာအမေရိကန်ဘက်ကလေကြောင်းကနေတိုက်ခိုက်မှုလုပ်တာဟာအရင်သဘောတူညီချက်ကိုချိုးဖောက်တာဖြစ်ပြီးတော့ထိခိုက်သေးဆုံးမှုအများအပြားဖြစ်စေတယ်လို့အပြည့်ရဲ့သဘောတူညီမှုကိုလည်းအန္တရာယ်ဖြစ်စေတယ်လို့ရုရှားစစ်ဘက်ကပြောကြားလိုက်ကြောင်းရုရှားသတင်းအေဂျင်စီတွေကဒီကနေ့ဖော်ပြပါတယ်။အမေရိကန်အနေနဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားကိုရောတူရကီကိုရောကြိုပြီးတော့သတိပေးတာမရှိဘူးလို့ရုရှားကာကွယ်ရေးဌာနကိုကိုးကားပြီးတက်စ်သတင်းအေဂျင်စီကဖော်ပြပါတယ်။ဒါအပြင်ရုရှားနဲ့စီးရီးယားစစ်လေယာဉ်တွေဟာအဲ့ဒီစီရဲ့အရှိန်လျှော့တဲ့ဇုံအတွင်းကိုမကြခင်ကာလတွေအတွင်းကစီးနင်းတိုက်ခိုက်တာမရှိဘူးလို့လည်းပြောပါရယ်မနေ့စနေနေ့တုန်းကတော့အရှိလေပိုင်းဒေသနဲ့အာရှတိုက်အလဲပိုင်းဒေသတွေကစစ်စီရေးတွေကိုတာဝန်ယူရတယ်အမေရိကန်ဗဟိုကုတ်ကဲရေးဌာနကတော့အမေရိကန်တပ်ဖွဲ့တွေဟာအယ်ဂိုင်ဒါအဖွဲ့ခေါင်းဆောင်ပိုင်းကိုပစ်မှတ်ထားပြီးတော့စီးရီးယားနိုင်ငံအဗဒက်မြို့ရဲ့မြို့မြောက်ဖက်မှာရှိတဲ့အယ်ဂိုင်ဒါစခန်းတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့ပြောပါရယ်
အမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့ဒုသမ္မတကတော်ကာရန်ပန့်စ်တို့ဟာဒုတိယကမ္ဘာစစ်နှစ်80ပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ဖို့အတွက်ပိုလန်နိုင်ငံဝါဆော့မြို့ကိုဒီကနေ့နဲ့မှရောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ဒီအခမ်းအနားကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကာနဲ့တခြားနိုင်ငံခေါင်းဆောင်တွေတော်များများလည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့အမေရိကန်ရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဥတီတိုက်ခတ်လာနေတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းအန်ဒီယကိုဖြေရှင်းဖို့အတွက်ဆိုပြီးတော့ဒီခီးစဉ်ကိုမသွားဘဲသူ့စာဒုသမ္မတပန့်စ်ကိုကိုဆေးလွှတ်လိုက်တာဖြစ်ပါတယ်1939ခုနှစ်စက်တင်ဘာ1ရက်နေ့မှာဒါစီဂျာမနီတွေကပိုလန်နိုင်ငံကိုစတင်သိမ်းယူတာကနေဒုတိယကမ္ဘာစစ်စတင်ဖြစ်ပေါ်လာခဲ့တာပါအဲ့နောက်ပိုလန်နိုင်ငံဟာဂျာမနီရဲ့လက်အောက်မှာ9နှစ်ကျော်နေခဲ့ရပြီးတော့အဲ့ဒေါ်တွေပိုလန်နိုင်ငံသား6တန်းလောက်အသက်ဆုံးရှုံးခဲ့ရသလိုမျိုးရည်ရွာတွေနဲ့ဆက်ယုံနေလဲဖြစ်စည်းသွားခဲ့ပါတယ်ဒါပေမဲ့ဒီကနေ့အချိန်မှာတော့ဂျာမနီနိုင်ငံဟာဥရောပသမဂ္ဂထဲမှာရောကုန်သွယ်ရေးနဲ့စီးပွားရေးပိုင်းမှာပါပိုလန်နိုင်ငံရဲ့အနီးဆုံးမဟာမိတ်နိုင်ငံဖြစ်နေပြီဖြစ်ပါတယ်နော်
သိမ်းပိုက်ထားတဲ့နောက်ဖက်ကမ်းမှာတော့ဂျူးတွေအခြေချနေထိုင်ရေးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကကတိပေးပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့နောက်ဖက်ကမ်းအယ်ခါနာမြို့ကမူလာတန်းကျောင်းဖွင့်ပွဲတစ်ခုမှာအဲ့လိုပြောလိုက်တာပါ။ဂျူးတို့ရဲ့ချုပ်ချာအာဏာကိုအနောက်ဖက်ကမ်းမှာတိုးချဲ့သွားမှာဖြစ်တယ်လို့နောက်ထပ်ဒီလိုနေရာချထားရေးတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့သူကပြောပါတယ်။ဒီလိုမျိုးဂျူးတို့ရဲ့ချုပ်ချာအာဏာတိုးချဲ့သွားမယ်ဆိုတဲ့ကတိကိုဝန်ကြီးချုပ်အနေနဲ့ဘယ်တော့လောက်အကောင့်ထဲဖော်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး။ဒီလိုအစီအစဉ်မျိုးကိုတော့ပြီးခဲ့တဲ့ဧပြီလအစ္စရေးတို့ရဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်တုန်းကလည်းဂရီပေးခဲ့ဘူးပေမဲ့အခုထိလှုပ်ဆောင်တာမရှိသေးပါဘူးပါလက်စတိုင်းကိုမြေနေရာပေးဖို့ကန့်ကွက်နေကြတဲ့လက်ရာစုတွေကတော့ဝန်ကြီးချုပ်နေတန်ယာဟုရဲ့ဒီလိုပြောဆိုမှုပေါ်မှာထောက်ခံကြပေးမယ်လို့ဗဟိုလက်ဝဲရိတ်အမှတ်တွေဘက်ကတော့ဝေဖန်ခဲ့ကြပါတယ်အစ္စရေးပါလက်စတိုင်းကြား2014ခုနှစ်ကတည်းကရက်ဆိုင်ထားတဲ့ဆွေးနွေးမှုတွေပြန်ဆဖို့ကြိုးပမ်းနေတာမှာတော့ဂျူးတို့ရဲ့အခြေချနေထိုင်ရေးဟာအခြေတင်ဆွေးနွေးရမယ့်ကိစ္စရဲ့တစ်ခုလည်းဖြစ်ပါတယ်ရှင်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာ9နာရီတာ190 kHz 1905ကနေပြောထုတ်လည်ပေးနေပါရှင
်ဒီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်အတွင်းကတချို့မြို့နယ်တွေမှာလာနေချီအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုဒီကနေ့မှာတော့တစ်စိတ်တစ်စီကပြန်ပြီးတော့ဖွင့်ပေးလိုက်ပြီဖြစ်ပါတယ်မြန်မာအစိုးရကငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တွေနဲ့အေးပါဝဲမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆုံးသွတ်ဖို့အတွက်ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေချိန်မှာပဲအခုလိုအင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးလိုက်တာဖြစ်တယ်လို့ Telnor ကုမ္ပဏီကဒီကနေ့မှာပြောပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၅ခုမှာအင်တာနက်လိုင်းတွေပိတ်ထားတာကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြန်ဖွင့်ပေးလိုက်တာဖြစ်တယ်လို့နော်ဝေးနိုင်ငံပိုင် Telenor ဆက်သွယ်ရေးကုမ္ပဏီကပြောပါတယ်။ Telenor ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အဲ့ဒီဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုပြန်လည်တည်ဆောက်နိုင်ဖို့အတွက်ဖြစ်တယ်ဆိုပြီးတော့အာဏာပိုင်တွေရဲ့ပြောကြားချက်ကိုကူးကားပြီးတော့ဖော်ပြထားပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ရာကနေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်6မြို့နယ်မှာအင်တာနက်လိုင်းတွေကိုဖြတ်တောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာတော့ဒီမိုကရေစီရေးဆန္ဒပြသူတွေကနောက်ထပ်တစ်ချိန်ဆန္ဒပြပွဲအနေနဲ့လေစိတ်ကဘတ်စကားဂိတ်မှာစူဝေးနေကြပါတယ်။အာဏာပိုင်တွေဘက်ကတော့လေစိတ်ကိုသွားတဲ့အ мян ယထားလန်ခီးစဉ်ကိုပိတ်ထားပါတယ်။ဒါပေမဲ့လည်းလေစိတ်ကိုသွားတဲ့တာမန်ယထားတွေကတော့ပြေးဆွဲနေတော့မှာဖြစ်ပါတယ်။ဟောင်ကောင်ကအစိုးရအတိုက်ခံနေကြောင်းဖြစ်တဲ့ညဘက်ကထိခိုက်ပျက်စီးမှုတွေကိုပြန်လည်ဆန်းစစ်ရမှာတော့ဟောင်ကောင်ဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုလိုလားတဲ့လူငယ်တွေကြောင့်စစ်မြေပြင်တစ်ခုလိုဖြစ်နေပြီလို့လုံခြုံရေးရဲအာဏာပိုင်တွေရဲ့လုပ်ရအပေါ်မှာတာဝန်ရှိသူတွေဘက်ကကာကွယ်ပြောဆိုပါတယ်။ဆန္ဒပြတဲ့သူတွေဘက်ကလက်လုံမီလောင်ဘုံတွေပါဝင်ဒုတ်အတူစားတွေနဲ့တိုက်ခိုက်တာကြောင့်ဒီလိုမျိုးရေပိုက်မျက်ရည်ဘုံတွေတုံတိုက်ဒုတ်တွေနဲ့ပြန်ပြီးရိုက်နှက်တစ်ခါမှာတော့တနက်နေ့ပါ6လံပြစ်ခတ်ခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဟောင်ကောင်လူလူကိုဒေါသထွက်စေခဲ့တာကတော့မိရထားဘူတာယုံတစ်ခုကိုရဲကဝင်စီးပြီးတော့အဲ့ဒီခရီးသည်တွေကိုပါရိုက်နှက်ခဲ့တဲ့ကိစ္စဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်နောက်ပိုင်းမှာစနေနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုတွေလူ9ယောက်ထပ်မံတေဆုံးပြီးတော့21ယောက်ဒဏ်ရာရသွားတယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်တက်ဆက်ပြည်နယ်ဥရစာမြို့နဲ့အိနာကမစ်ဒလန်မြို့တွေမှာမနေ့ကပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒါဟာအလုံးကိုစိုးရွားကြောက်မက်ဖွယ်ကောင်းတဲ့နေ့ဖြစ်တယ်လို့ဥရစာမြို့ရဲ့ရဲမှုကြီးမိုက်ကယ်ဂတ်ကပြောပါတယ်အခင်းစတင်ဖြစ်ပေါ်တဲ့နေရာကတော့တနတ်သမားလိုယူဆရသူဟာအမေရိကန်စာပို့တဲ့ကားကိုအတင်းလူယူမောင်းနှင်ပြီးတဲ့နောက်လူတွေကိုရှောက်ပစ်ခဲ့တာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်တနတ်သမားဟာအသက်30ရွယ်လူပြည်မျိုးသားဖြစ်ကြောင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့ကလိုက်ဖမ်းစစ်မှာသူ့ရဲ့ကားကိုရုပ်ရှင်ရုံရဲ့ကားရက်တဲ့နေရာမှာပိတ်မိနေတဲ့ရဲတပ်ဖွဲ့ကသူ့ကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ဒီပြစ်ခတ်မှုအတွက်ရဲတပ်ဖွဲ့ဝင်3ယောက်လည်းဒဏ်ရာရသွားခဲ့ပြီးတော့တရားသမားဟာဘာကြောင့်လူတွေကိုအခုလိုပြစ်ခတ်တာလဲဆိုတာကိုတော့မသိရသေးဘူးလို့အာဏာပိုင်တွေဘက်ကပြောပါတယ်တရားသမားဘသူဘဝဆိုတာကိုတော့အိုဒက်ဆာမြို့ရဲမှုကြီးကထုတ်ဖော်ပြောဆိုခြင်းရှိသလိုဒီပြစ်ခတ်မှုအတွက်ထိခိုက်ဒေဆုံးသွားသူတွေရဲ့အခြေအနေနဲ့အသက်တွေကိုလည်းထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့အခုလိုအထိပ္ပယ်မဲ့တရားပေါ်ကြောင်စာနဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သူနဲ့သူ့ရဲ့ဇနီးတို့နှစ်ယောက်လုံးအထူးပဲဝမ်းနဲ့ချီကွရရဲဆိုပြီးတော့ဇနီးနေ့ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
American ပြည်တော်စုအရှေ့ဘက်ကန်ယူရန်ကိုဥတီပြီးတော့တိုက်ခိုက်လာတဲ့ Dorian Hurricane မုန်တိုင်းဟာလေတိုက်နှုတ်အမြင့်ဆုံးဖြစ်တဲ့ပြင်းအားအဆင့်5အထိရောက်လာနေပြီဖြစ်တယ်လို့ American အမျိုးသား Hurricane လေလာဆောင်ကြီးဌာနကဒီကနေ့အစောပိုင်းမှာပြောလိုက်ပါတယ် Dorian Hurricane မုန်တိုင်းဟာတနအီကိုလေတိုက်နှုတ်260ကီလိုမီတာရှိပြီးတော့ကြီးမားတဲ့အင်အားပြင်းမုန်တိုင်းကြီးတစ်ခုဖြစ်နေရောက်ရှိလာနေပြီဖြစ်တယ်လို့ American Hurricane လေလာဆောင်ကြီး Agency ကပြောလိုက်ပါတယ်လူတွေအနေနဲ့ဒီမုန်တိုင်းကိုအသေးချအလေးနဲ့ထားဖို့လိုတယ်လို့ပြည်တော်စုရေးပေါ်စီမံခန့်ခွဲမှုဌာန FEMA ရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်နေတဲ့ Peter Gunnard ကလည်း Fox သတင်းဌာနကိုပြောပါတယ်အရေးပေါ်စီမံခန့်ခွဲရေးဒီတာဝန်ရှိတဲ့သူတွေအနေနဲ့လည်းမုံတိုင်းနဲ့ပတ်သက်ပြီးတော့သမရထရန့်နဲ့သူ့ရဲ့အစိုးရအဖွဲ့ကိုနိုင်ပိုင်းလိုက်စီရင်ခန်းစာတင်ပြနေပါတယ်။သမရထရန့်အနေနဲ့ FEMA ရုံးချုပ်ကိုဒီကနေ့ညနေမှာလာရောက်ဖို့ရှိနေပါတယ်။မုံတိုင်းဟာအနောက်ဘက်ကိုဦးတည်လာနေပြီးတော့တနအီကို73ကီလိုမီတာလောက်နဲ့ဆက်လက်လွေလျားနေပြီးဘာဟာမာကျွန်းရဲ့အနောက်မြောက်ပိုင်းအဘောကိုကျွန်းစုတွေကိုတိုက်ရိုက်ဝင်ရောက်တိုက်ခိုက်မှာဖြစ်ပါတယ်ရှင
်။တနင်္ဂနွေညပိုင်းထိတဲရောင်သတင်းတွေကိုကိုရင်နိုင်နဲ့မတ်စုမုံတို့ပြောပြပေးကြတာပါရှင်။အခုတော့ဆက်သွယ်မင်းမြန်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းရခိုင်နဲ့ရခိုင်ဘက်မှာစီးရေးပဋိပက္ခတွေပြင်းထန်နေပြီမဲ့လို့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေတွေ့ဆုံမှုနောက်ဆက်တဲ့ဘက်ကနေတစ်ဖက်သက်အပြည့်ရဲ့တက်တန်းတိုးပြီးလိုက်တဲ့အနေအထားတွေကြောင့်တိုက်ပွဲတွေအမြန်ဆုံးရပ်ရည်မြှုပ်လင်းချက်ရှိပါတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးကသုံးသပ်ပြောဆိုလိုက်ပါတယ်။ပြည်ရင်းစစ်မီးငြိမ်းရေးအစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တို့ကြားငြိမ်းချမ်းရေးဖော်ဆောင်နေမှုအလားအလာအခြေအနေတွေအပေါ်မှာငြိမ်းချမ်းရေးကော်မရှင်အကြံပေးဦးလာမောင်ရွှေကို VOE မြန်မာပိုင်းကမဆုမုံကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
။ကျွန်တော်တို့နိုင်ငံမှာဒီလက်နက်ကိုင်ပြည်ပခါတော့နှစ်ပေါင်း90လောက်လောက်ကျွန်တော်တို့ရှိကြခဲ့တော့လက်နက်ကင်ပြိပခါနဲ့ဖြည့်ရှင်းမှုခက်တယ်ဆိုတဲ့ဟာတော့အလုံးဝသဘောတူတယ်လို့ကျွန်တော်နားလည်ပါတယ်။ဒါကြောင့်မလို့ဒီနေ့ရောက်မှုဆိုရင်တော့ဇော်ရဲမှာတူဆောင်ဆိုပြီးအဖြေရှာဖို့ဆိုတဲ့အဲလမ်းကြောင်းကနေကျွန်တော်တွားတင်တယ်။အဲ့အတွက်လည်းပြင်ဆင်နေတာပေါ့နော်။ဘလောက်မြင်မလဲဒီမလဲဆိုတာတော့တက်ဆိုင်နဲ့ဖွဲ့စည်းပေါ့လေ။ဒီကိစ္စတော့တိုင်းသားလက်နက်ကင်ဖွဲ့စည်းတော့မှမပေါ်ပါနဲ့။အမှုတည်ပါလိမ့်မယ်။အခုမနေ့ကဒီကျွန်တော်ကျိုင်းတူမှာညပိုင်းကတဲရမ်းလည်းကန်ဒီဝဲနဲ့ NBC ကိုလည်းဆွေးနွေးရတော့တိုးတက်မှုတွေရှိပါတယ်။အဲဒီတိုးတက်မှုတွေကြောင့်လည်းလာမယ့်စက်တင်ဘာ2020မှာပြန်ဆုံနိုင်ဖို့အဲ့မှာပါလေထယ်ကိုလည်းထပ်ပြီးတော့ဒီလက်မှတ်ရထိုးပြန်ဖို့ထပ်ကြိုးစားဖို့တက်မတော်လည်းဒီ2021ရဲ့ကျွန်တော်တို့တက်တန်းတိုးပြီးလည်းကြာဖြစ်ပါတယ်။ဒါကြောင့်ထပ်ပြီးတော့ကျွန်တော်တို့ကြိုးစားအောင်ပဲကျွန်တော်တို့ကြည့်ရအောင်အများကြီးရှိနေပါလိမ့်မယ်။
အခုလောလောဆယ်ဒီလက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်နေမှုအနေနဲ့ပတ်သက်ပြီးတော့ဗောနော်အခုဒီပင်လုံကလည်းဒီနောက်ကနေပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေဆက်သွားနိုင်မှုအရေးကလည်းတချို့နေရာတွေမှာဒီတင်းစိုးမှုတွေဗောနော်နောက်ပြီးတော့ဒီနှောင့်နှေးမှုတွေရှိနေတယ်လို့လည်းပြောတယ်။အဲ့တော့အဲ့ဒီအခြေအနေတွေကတော့ဘယ်လိုများရှိပါလဲရှင်ဆက်ပြီးတော့ညီလာခံတွေသွားနိုင်မှုအနေအထားက
ဟုတ်ပါတယ်ဒီ2018ခုနှစ်မှာဒီပြည်တော်စုနေတဲ့ညီလာခံဒီ20တရားစုပြန်လို့တရားအစီအစဉ်ပြီးတဲ့နောက်ပိုင်းမှာစတော့လေချက်ကြတဲ့ဒီစတဲ့မတူတာနေပြီးတော့ဒီအလတ်တော်စနေဝဲတွေကိုလုပ်ရတာရှိတယ်။အဲ့တော့ NCA တနင်္ဂနွေနေ့ကတက္ကသိုလ်ရဲ့ဘောဒုစာချုပ်မှာတော့ဒီလိုအခက်အခဲတွေရှိရင်ဆူရတက်မလို့နဲ့တရားစနစ်နဲ့ကြိုင်ပြီးခေါင်းဆောင်နေတယ်ဆင်းနေတယ်ဆင်းနေဖို့မနေရမယ်လို့ကျွန်တော်တို့ပါတယ်ပေါ့လေအဲ့တော့ကျွန်တော်တို့အကြောင်းနိုင်ဒီပဲနဲ့အပြစ်မှာပဲအဲ့ဒါကျွန်တော်တို့ပြောနေကြရတာရှိတယ်။အဲ့အဓိကတော့အလုံးကတော့ပေါ်ဝင်တဲ့ဆိုအလုံးက SCA တိုင်းသွားဖို့သဘောတူတယ် SCA တိုင်းကအောင်မြောင်လုပ်မယ်လို့လည်းစနစ်ချင်းပြည်လာတယ်။ဒါပေမဲ့ဒီပေါ်မှာနားလည်မှုနဲ့အကောင့်တွေပုံမှုကတော့တူသေးတဲ့အတွက်အဲ့ဒါတွေကိုသိနေကြတာပါပဲ။အခုတော့ပိုတော့နေကြလာတော့ဘူးလေ။ဒါဒီလာမယ့်စက်တင်ဘာ9ရက်မှာတစ်ဖွဲ့နဲ့လာမယ့်စက်တင်ဘာ10ရက်မှာ10ဖွဲ့နဲ့ကိုကျွန်တော်တို့ပြန်ပြောပြီးရတော့တော်တော်လေးတော့ဒီကျွန်တော်ဆွေးနွေးနိုင်ပြီးတော့ဆက်သွားနိုင်မယ်လမ်းကြောင်းတွေရှိလာမလို့ဒီလည်
းဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒါကတော့ဒီအပြစ်ခက်ရက်ဆဲပြီးသားအဖွဲ့ဆယ်ပွဲရဲ့အနေထားပေါ့ဆိုတော့ဒီအပြစ်ခက်မရက်ရသေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီ NRPC နဲ့တွေ့ဆုံဆွေးနွေးမှုရဲ့အလားအလာနောက်ပြီးတော့တို့ bilateral အနေတစင် NCO သွားနိုင်မယ်အနေထားကရောအခုလက်တော်ဆောင်ရွက်ချက်တွေကဘယ်လိုများရှိပါလဲရှင်ပြီးတော့မနေ့ကလည်းတက်ဖက်ကနေပြီးတော့ထပ်ပြီးတက်တန်းတိုးပေးတယ်အဓိကတော့ဒီဆွေးနွေးမှုတွေအထူးသဖြင့် NRPC နဲ့ဆွေးနွေးမှုတွေပို့ပြီးတော့မှအဆင်ပြေအောင်ဆိုတဲ့အကြောင်းပြချက်တစ်ခုလည်းထည့်ထားတော့အဲ့ဒီအနေထားကရောဘယ်လိုများရှိပါလဲရှင်
အခုကျွန်တော်တို့လက်မှတ်ထိုးပြီးသား10ဘွဲရှိလို့ NCA လက်မှတ်မထိုးရသေးတာကတော့တောင်ပိုင်းမှာ KNPB တစ်ခွက်နဲ့မြောက်ပိုင်းမှာ9ခွက်ကျန်ပါသေးတယ်။တောင်ပိုင်းက KNPB ကတော့ bilateral လက်မှတ်ထိုးရတယ် NCA လက်မှတ်ရထိုးနိုင်မှုတော့ညှိနှိုင်းနေကြဖြစ်ပါတယ်။မြောက်ပိုင်းမှာ9ခွက်မှာက3ခွက်ဝမိုင်းလာနဲ့ SSDB ကတော့ bilateral ထိုးရပြီးတော့ကျန်တဲ့4ခွက်ကတော့ bilateral မထိုးရဘူး။ဒါပေမဲ့ခုနကပြောလို့ရတယ်အကြီးမထိုးရသေးတော့ဒီ NRPC အနေနဲ့တော့ bilateral မထိုးရသေးတဲ့၄ဘွဲ့နဲ့ bilateral ထိုးဖို့ရယ် bilateral ထိုးပြီးသား၃ဘွဲ့တော့ NC ထိုးဖို့ရယ်တကယ်တော့ဆက်ကျူးလာနေပါလားအဲ့နှစ်ခုလုံးနဲ့တကယ်တော့လုံနေပါလားမတရားတွေ့တဲ့ကျဲတော့မတွေ့တဲ့စီမံဘွဲ့ရတော့ bilateral မထိုးရသေးတဲ့၄ဘွဲ့နဲ့ bilateral ထိုးနိုင်ဖို့နောက်တစ်ဆင့်ရတော့ NC ထိုးနိုင်ဖို့ကျူးလာနေကြပါလား
ငင်းငယ်ရေးဖော်ဆောင်နေမှုအလားအလာခြေနေတွေအပေါ်ငင်းငယ်ရေးကော်မရှင်အကြံပေးဦးလာမောင်ရွှေကိုမဆုမုံကဆက်သွယ်မေးမြန်းထားတာပါအခုတော့မြန်မာရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ထောင်စုလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးရမှာပြည်ခိုင်ပြိုးပါတီကိုစားထဲထဲဝင်ပါဝင်ဆွေးနွေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကိုဒေါခင်ဆိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်
လာပါရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျ
ာကျမတို့ VOA American တန်ကိုအခုလိုဒီ PKN ဖြိုးပါတီဌာနချုပ်ကိုလာပြီးတော့တွေ့ဆုံမေးမြန်းနေပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ကျမတို့ဒီဟို2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဟိုစိုင်းပြင်းနေကြတွေ့ရပါတယ်လွှတ်တော်မှာဦးတောင်အေးအနေနဲ့လည်းထဲထဲဝင်ဝင်ဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ PKN ဖြိုးပါတီရဲ့ကိုစားပေါ့ဟိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့တကယ်ကိုအင်တိုင်းအားတိုင်းပါဝင်ဆောင်ရနေတာတွေ့ရပါတယ်အဲ့တော့ဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီရဲ့ရည်တည်ချက်ကလေးပေါ့လေအဲ့ဒါလေးပြောပြပေးပါလားရှင
်ဟုတ်ကဲ့ဒီမေးခွန်းမေးတဲ့အတွက်ကျေးဇူးတင်ပါတယ်အဲ့တော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ပြည်ခိုင်ဖြိုးပါတီကပြင်ဆင်တဲ့လုပ်ငန်းစဉ်ကိုလက်ခံပါတယ်ပြင်ဆင်ရမယ်ဆိုတဲ့အလုပ်ကိုပေါ့နော်ဒီဖွဲ့စည်းပုံခြေခံဥပဒေစတင်ရေးဆွဲစဉ်တည်းကရေးဆွဲတဲ့ပုံကိုယ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေဒီဒါတသမတ်ထဲသွားမှာကိစ္စမဟုတ်ဘူးအဲ့တော့တခြားနိုင်ငံတွေလိုပဲကျွန်တော်တို့ကပြင်သစ်ပြင်လိုက်တဲ့အချိန်မှာပြင်သစ်ပြင်လိုက်တာတွေပြင်ရမယ်ခေတ်ကာလအခြေအနေနဲ့ကိုက်ညီအောင်ပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာကအခန်းတစ်ခန်းအနေနဲ့ကျွန်တော်တို့ဖော်ပြထားပါတယ်အဲ့ဒီအခန်းထဲမှာပါတဲ့ပုံမှန်တွေအတိုင်းပေါ့နော်ပြင်မယ်ဆိုရင်အဲ့ဒီတိုင်းပြင်ပါအဲ့ဒီတိုင်းပြင်ရမယ်လို့ကျွန်တော်တို့ကရည်တည်ပါတယ်ဗျာ
ဟုတ်ကဲ့ပါအဲ့တော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်း7ပေါ့နော်အဲခုနကပြောတဲ့အတိုင်းဆိုလို့ရှိရင်အဲ့မှာပုံမှန်433ရဲ့34ရဲ့35ရဲ့36ရဲ့ပေါ့အားလုံးကတော့436ဆိုပြီးတော့436ပြင်ဖို့ကအဓိကကြတယ်လို့ပြောပါတယ်အဲ့ဒီခါမှာဒီတက်မတော်သားကိုယ်စားလှယ်တွေပေါ့နော်ပါဝင်တဲ့အတွက်ကြောင့်25ရာခိုင်နှုန်းကတော့ဟိုပြင်နိုင်မှုအလားအလာမရှိဘူးပေါ့ခက်ခဲဆုံးအဆင့်ကတော့အဲ့ဒါပဲပေါ့ဆိုပြောနေကြတာပါ
တရားရှင်းပြရင်လည်းရှိတယ်ဗျဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်မှာပါတယ်433 34 35 36ဆိုတာကအဲကျွန်တော်တို့အမေရိကန်နိုင်ငံမှာလည်းအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေရှိတယ်လေအဲကျွန်တော်လေ့လာမိသလောက်တော့ပုံမှန်5ထင်တယ်နော် Article 5လို့ကျွန်တော်သိတယ်အဲ့ဒီထဲမှာလည်းပဲကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ကိုနည်းလမ်းနေပေးထားတယ်အဲ့တော့ကျွန်တော်တို့ရှိမှာတော့ကျွန်တော်အကြမ်းမင်းသိတာပေါ့နော်အထက်လွတ်တော်အောက်လွတ်တော်ပေါ့နော်ဒီလွတ်တော်နှစ်ရက်က3ပုံ2ပုံပေါ့အဲထောက်ခံလို့ရှိရင်ဒီ3ပုံ2ပုံကကျွန်တော်တို့ဥပဒေမူကြမ်းကိုတင်နိုင်တယ်လို့ရှိတယ်အဲကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပဲဒီလွတ်တော်ကိုယ်စားလှယ်ရဲ့20ရာခိုင်နှုန်းပြောမဆို5ပုံ2ပုံပေါ့ဒီ20ရာခိုင်နှုန်းကလက်မှတ်ထိုးပြီးတော့ဥပဒေမူကြမ်းတစ်ခုကိုတင်ခွင့်ရှိတယ်နော်ဟို436ကိုမသွားခင်အဲ့ဒါလေးတီးဖို့လိုတယ်တို့တော်လေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာဟာပြင်သစ်ပြင်တိုက်တဲ့အခိုင်မှာပြင်သစ်ပြင်တိုက်တာကိုပြင်ဖို့ပဲလိုတယ်။အဲကိုနဲ့သဘောထားမတိုက်ဆိုင်လို့ကိုမကြိုက်လို့ကိုမနှစ်မြို့လို့ဆိုတဲ့ယူဆချက်မျိုးနဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာပြင်လို့မရဘူး။ပြင်လည်းမပြင်သင့်ဘူး။အခုခင်ဗျားတို့ဒီအမေရိကန်နိုင်ငံမှာငါအောင်ပဲ22ခုပဲကျွန်တော်တို့ပြင်ရသေးတယ်လို့အကြံဉာဏ်သိထားတယ်။အဲ့တော့ကျွန်တော်တို့ကလည်းပဲအဲ့ဒီလိုပဲဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပဲပြင်စေချင်တယ်။အဲ့တော့ဘာကြောင့်ပြင်တာလဲ။ဘဒုအကျိုးစီးပွားတဲ့ပြင်တာလေပြည်သူတွေရဲ့အကျိုးစီးပွားမြန်မာနိုင်ငံရဲ့အကျိုးစီးပွားကျွန်တော်တို့အခြေခံမူထဲမှာဟောပါတယ် ီတော်စုမပြိုကွဲတိုင်းစားစီလုံးကြီးမှုအချုပ်ချာအနာတည်တန်းခံရရေးဒီကိစ္စတွေခိုင်မာနေအောင်ကျွန်တော်တို့ကဆွေရေးဆွဲထားတဲ့ဥပဒေလို့ကျွန်တော်ဒီလိုနားလဲတယ်ဒါကြောင့်မလို့လွယ်လွယ်ပြင်လွယ်လွယ်ဖြစ်လို့မရအောင်လို့ဒီခုနပုံမှ436မှာဟာ85ရာခိုင်နှုန်းကျော်ရမယ်အဲ85ရာခိုင်နှုန်းကျော်ပြီးတဲ့ပြင်တချို့ပုံမှတွေကခုနပြည်လုံးညွတ်ဆန္ဒခံယူွက်ယူရမယ်လို့ပြောပါတယ်အဲ့ဒီပြင်ဆင်ချက်ကကျွန်တော်ခုနပြောသလိုပြည်သူတွေနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကိုအတွက်ပြင်ဖို့လိုတယ်ဆိုရင်တတ်မတော်မပြောနဲ့အကုန်ပါလာလိမ့်မယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီ report ထွက်တဲ့အခါမှာအချက်ပေါင်းပြင်ဆင်သင့်တယ်ဆိုပြီးတော့အချက်ပေါင်းအဆိုပြုတာ3900ကျော်ပေါ့နော်အဲ့ဒီထဲမှာဒီပြည်ခိုင်ပြိုးပါတီကနေပြီးတင်တာ10ချက်ပေါ့အဲ့ဒီ10ချက်ထဲမှာလည်းဟိုတနေ့ကကျွန်တော်လွှတ်တော်မှာကြားလိုက်ပါတယ်ဒီနိုင်ငံတော်သမရရဲ့လုတ်ပိုင်ခွင့်ရှော့ချရေးအပါအဝင်ပေါ့17ချက်ပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးအကြမ်းမြင့်လေးပေါ့အချင်းချုပ်ကလေးရှင်းပြပေးပါလားရှင
်ကျွန်တော်တို့ကအဲ့ဒီ report ထဲမှာ10ချက်ဆိုတာကျွန်တော်တို့အဲ့45ခုကော်မတီမှာတစ်ချက်မှမဆွေးနွေးခဲ့ဘူးကျွန်တော်တို့မတင်သွင်းခဲ့ဘူးနော်အဲ့ဒီဒီဖြစ်စဉ် process လေးကိုနည်းနည်းပြန်ပြီးတော့စဉ်းစားကြည့်ရင်သူတို့ကအခု NLD ပါတီကကိုယ်စားလှယ်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးတော့ဒီ၃နှစ်မြောက်လောက်တဲ့ဒီချိန်ဒီကာလမှာအရေးကြီးအစိုးတရတင်တယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရကိုဖွဲ့စည်းပေးပါဆိုပြီးတော့အရေးကြီးအစိုးတင်တယ်အဲ့ဒီအစိုးတင်တဲ့ကကျွန်တော်တို့ကကန့်ကွက်ခဲ့တယ်တကယ်လို့အချိန်ရမယ်ဆိုရင်အဲ့ဒီဟာဒီပြန်ပြီးတော့ကြည့်စေချင်ပါတယ်အဲ့တော့အရေးကြီးအစိုးတရဆိုတာဟာလွှတ်တော်မှာတတ်မှတ်ထားတဲ့စည်းကမ်းချက်တွေရှိတယ်အဲ့ဒီအရေးကြီးဆိုဥအောင်ကြည်ညွန့်တင်တဲ့အရေးကြီးဆိုဟာတတ်မှတ်ချက်တွေထဲမှာနော်မညီတဲ့ချက်တွေအများကြီးပါတယ်ဥပမာဆိုတော့လောလောဆယ်ဖြစ်ပေါ်နေတဲ့ကိစ္စဖြစ်ရမယ်နော်အများပြည်သူနဲ့တက်ဆိုင်တဲ့အရေးကြီးကိစ္စဖြစ်ရမယ်လွတ်တော်ရဲ့ဆုံးဖြတ်ချက်ယူရန်လိုတဲ့ကိစ္စဖြစ်ရမယ်တခြားနည်းလမ်းနဲ့လွတ်တော်မှာတင်သွင်းလို့မရတဲ့ကိစ္စဖြစ်ရမယ်ဆိုဒီလိုပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဟာအခုကျွန်တော်တို့ဆွေးနွေးတာဒီဇင်ဘာထဲမှာလည်း29เนาะအဲ့တော့တကယ်တကယ်တော့2008ခုနှစ်ထဲကပေါ်လာတာပြင်ကျင်ရင်လက်တလောလောလောဆယ်ပေါ်လာတဲ့ကိစ္စမဟုတ်ဘူးလို့ဒီချက်ကျွန်တော်ကထောက်ပြတယ်နောက်တစ်ခုကပြည်သူအများနဲ့တော့ဆိုင်တယ်သို့တော်လည်းအရေးတကြီးလိုအပ်သလားလို့ဆိုတဲ့မေးခွန်းကိုဘသူဖြေမလဲအရေးတကြီးမလိုပါဘူးကျွန်တော်တို့အတိုင်းပြည်မှာတည်ငြိမ်အေးချမ်းရေးအမျိုးသားယဉ်ကျေးစီငြိမ်းချမ်းရေးစီးပွားရေးကောင်းမွန်ဖို့မျိုးတိုးတက်ရေးပညာရေးကျန်းမာရေးဒါတွေကပိုအရေးကြီးတယ်နောက်တစ်ခုကလည်းပဲလွတ်တော်ရဲ့အဆုံးဖြတ်ရယူရမယ့်ကိစ္စနောက်တစ်ခုအချားနီလန်းမရှိဘူးလားဆိုတော့လေခုနအဲ့ဒီပုံက433 34 35 36နီလန်းကြီးပြထားပြီလားเนาะအဲ့တော့တခြားနီလန်းရှိရသားနဲ့ဒီအရေးကြီးအဆိုတင်ပြီးတော့ဒီအဖွဲ့ဖွဲ့တဲ့အတွက်ကျွန်တော်တို့ကဒီအဖွဲ့ဖွဲ့ပြီးတော့ဒီကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြည်စည်းပူးပေါင်းကော်မတီ45ရောက်ကော်မတီကိုဖွဲ့ပြီးတော့လုပ်တာကိုကျွန်တော်ကစရရကန့်ကွက်ခဲ့တာကန့်ကွက်ခဲ့ပြီးတော့ကျွန်တော်တို့ကဘာကိုဟိုလုတ်ပြလိုက်တယ်လဲဆိုတော့တိုင်းသားအကျိုးစီးပွားတဲ့ပထမကျွန်တော်တို့ကပုံမှန်261ဆိုရက်เนาะပြည်내နဲ့တိုင်းဒေတာကြီးရဲ့ဝန်ကြီးချုပ်တွေကိုသူ့တိုင်းနဲ့ပြည်내ကနေတော့ခန့်လို့ရအောင်เนาะတမရရဲ့လုတ်ပွင့်ကွင်းနဲ့နှုတ်ပြီးတော့ပြည်내တွေကိုအခွင့်ပေးတဲ့ဥပဒေပုံမှန်တစ်ခုကိုကျွန်တော်တို့ကခုနလုတ်ထုံးလုံနီးအညီပုံမှန်433 34 35နဲ့ကျွန်တော်ကတင်ပေးလိုက်တယ်အဲ့ဒီတင်ပေးလိုက်တာကိုလည်းခုနစီစစ်တဲ့အဖွဲ့ကဒီဥပဒေကိုမစီစစ်ဖဲနဲ့ကျွန်တော်တို့လုတ်ဆောင်ချက်ကိုသူတို့လိုချင်တဲ့လမ်းကြောင်းတွေကိုဟိုမှာဥပဒေပြင်နေတာဖြစ်တဲ့အတွက်ဒီကျွန်တော်တို့ရဲ့တင်ပြချက်ကိုဟိုထဲမှာထည့်ပါဆိုပြီးတော့ဒီလိုဆုံးဖြတ်တယ်ဒါလည်းကျွန်တော်တို့ကန့်ကွက်တယ်သို့တော်လည်းပဲခုနမဲနဲ့ခွဲဆန္ဒမဲခွဲတဲ့များရာအနိုင်ရပြီးတော့ဒါလည်းပဲကျွန်တော်တို့တင်ပြချက်ကမအောင်မြင်ခဲ့ဘူး VOE ပြောသလိုကျွန်တော်တို့ဟို45ခုကော်မတီမှာတင်တာမဟုတ်ဘူး
နော်ဒါပေမဲ့တရင်နေထဲမှာတော့ဒီပြည်ခိုင်ပြည်ပါတီကအမှန်တော့17ချက်လို့ဒီမှာဖတ်မိတာပေါ့နော်ဒါပေမဲ့ခုနကတော့
မေးတာ
10ချက်လို့ပြောတယ်ဟုတ်ကဲ့အဲ့တော့ဟိုကျွန်တော်တို့ဒါအများပြည်သူဘလို့နားလဲလဲတော့မသိဘူးပေါ့ကျွန်တော်တရင်စာထဲမှာဖတ်လို့ရတယ်တော့ကွာကျွန်တော်အဲ့လိုနားလဲ
အဲ့ဒါကြောင့်ကျွန်တော်နားလဲအောင်ရှင်းပြတာလေအဲ့ဒီအချက်တရားကျွန်တော်တို့45ခုကော်မတီမှာမရှင်းဘူးဘာကြောင့်လို့45ခုကော်မတီမှာခုနမိုက်ပြောတယ်ခုနတက်ကလည်းတင်တယ်ကျွန်တော်လည်းထိုင်နေတယ်ကျွန်တော်တို့ကဒီကော်မတီကိုတရားဝင်လုပ်နေတဲ့လုပ်ငန်းစဉ်မဟုတ်ဘူးလို့ကျွန်တော်ကပြောထားတယ်။သို့တော်လည်းကျွန်တော်တို့တွေကပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေဖြစ်တယ်။ပြည်တော်စုလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့အမိန့်နဲ့ထုတ်ပြန်ပြီးတော့ဒီကော်မတီမှာပါဝင်နာမည်ရှင်းပေးပါဒီကော်မတီမှာဒီလိုဖွဲ့ပါတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့မတက်ရင်ကျွန်တော်စီကံဖော်ပြရချင်တယ်။နော်အဲ့တော့ဒီပထမလုပ်ငန်းစဉ်အတွက်တော့ကျွန်တော်တို့ကပါဖြစ်လေတက်ရောက်တယ်။သို့တော်လည်းပဲဒီကော်မတီလုပ်နေတာဟာတရားမဝင်ဘူးဥပဒေလမ်းကြောင်းနဲ့မညီဘူးလို့ပြောထားတယ်လေကျွန်တော်တခွန်းမှမဆွေးနွေးခဲ့ဘူး။ကျွန်တော်တို့တင်တာဒီခုနနှစ်ချက်လုံးခုန10ချက်ပေါ့တကယ်ရှိတာ10ချက်ပါပဲเนาะအဲ့တော့ဥပဒေပုံမှားတွေကိုကျွန်တော်တို့ကဥပဒေဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲကျွန်တော်တို့ကတင်ထားတာဖြစ်တယ်အဲ့ဒါကိုအဲ့ဒီအစီအခံသာရေးတဲ့အခါမှာသ တို့ကကျွန်တော်တို့ဆက်ချက်ပြင်ထားတယ်ဆိုပြီးထည့်လိုက်တာဒါကိုလည်းပဲကျွန်တော်တို့တရားဝင်ကျွန်တော်ပြည်ခိုင်မျိုးပါတီကနေထုတ်ပြန်ထားပြီဒီဆက်ချက်ကကျွန်တော်တို့ဒီပူပေါင်းကော်မတီမှာတင်တာမဟုတ်ပါဘူးကျွန်တော်တို့ကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြင်ပေးဖို့အတွက်ပြည်ထောင်စုလွှတ်တော်ကိုတင်တာပါအခုဒါလည်းပဲနောက်ထပ်ထပ်ပြီးတော့တရားဝင်ဒီအစီရင်ခံစာကကျွန်တော်တို့ဆက်ချက်ကိုပယ်ဖျက်ပေးဖို့နှုတ်ပယ်ပေးဖို့ကျွန်တော်တရားဝင်စာပို့มาဖြစ်ပါတယ်အခုလာမယ့်အပတ်ထဲမှာအဲဒါအခုစနေရုံးနဲ့ခံသွားလို့ပါကျွန်တော်တို့ပို့มาပါဟုတ
်ကဲ့
ဒါကိုလည်းပဲကျွန်တော်တို့မထည့်ပေးဘူးကျွန်တော်ကန့်ကွက်မှာဘာလို့ကျွန်တော်တို့အဲ့ကော်မတီမှာဝင်ပြီးတော့မဆွေးနွေးခဲ့ဘူ
းဟုတ်ကဲ့ပါအဲ့တော့ဟိုအခုဒီမှာဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေဒီ2008ခုနှစ်တုန်းကပေါ့နော်ဟိုကြေညာခဲ့တဲ့ဒီရာခိုင်နှုန်းကိုကြည့်ပြီးတော့ဒီဟို1990 ပြည့်မှအနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေကနေပြီးဖွဲ့ထားတဲ့ပါတီပေါ့နော်အဲ့ဒီနိုင်ငံရေးပါတီတစ်ဖွဲ့ကနေပြီးတော့ခုံရုံခေါမလားဒီရောက်သူတရားသူကြီးချုပ်ရုံခေါမလားတော့မသိဘူးပေါ့နော်တင်လိုက်တာခါမှာဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကသူတို့ပြောထားတဲ့မဲအရေးအတွက်ထောက်ခံမဲအရေးအတွက်ကဗမာပြည်မှာလက်ရှိရှိနေတဲ့လူဦးရေတဲ့နည်းနေလူဦးရေတဲ့ပုံပြီးများနေပါတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒါဒီဟာကြီးကဟို valid မဖြစ်ဘူးပေါ့အနားလို့ပေါ့ပေါ့နော်ပယ်ချက်ပေးဖို့ဆိုပြီးတင်ထားတာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဘယ်လိုသဘောရပါလဲရှင
်ဒါကသူတို့လုတ်တဲ့လုတ်ဆောင်ချက်ပဲဖြစ်တယ်နောက်ခုနတရားရေးစီရင်ချက်ကလည်းပဲကျွန်တော်တို့ဘယ်လိုယူဆပြီးဘယ်လိုဆုံးဖြတ်မလဲသူတို့တင်ပြတဲ့အထောက်အထားတွေကမှန်လားမှားလားဒီအပေါ်မှာမူတည်ပါတယ်ဒီအပေါ်မှာတော့ကျွန်တော်ဘာမှတုံ့သက်ပြကြရမရှိပါဘူ
းဟုတ်ကဲ့ပါနောက်တစ်ခုကဒီဟိုပြည်ခိုင်ပြိုးပါတီဦးဆောင်တာပေါ့နော်ပြည်ခိုင်ပြိုးပါတီကတော့ဒါအတိုက်ခံပါတီလို့ခေါ်မှာပေါ့ကျွန်တော်တို့နိုင်ငံသားမှဆိုရင်တော့ဒါ opposition main opposition လို့ခေါ်တာပေါ့နော်အင်အားအကြီးဆုံးအတိုက်ခံပါတီကြီးပေါ့နော်အဲ့ဒီပါတီနဲ့ဒီတရားစစညတိုင်းဒေသစီလုံးညညရေးပါတီဦးဆောင်ပြီးတော့နိုင်ငံရေးပါတီ26ဖွဲ့ရနေပြီးတော့ဒီလာမယ့်2020ရွေးကောက်ပွဲဟာရွေးကောက်ပွဲအနေနဲ့ပေါ့နော်ရွေးကောက်ပွဲကျင်းပပြီးမယ်ကော်မရှင်အနေနဲ့လွတ်လပ်ပြီးတရားမျှတစွာကျင်းပပေးလိမ့်မယ်လို့မယုံကြည်ဘူးဆိုပြီးတော့စာပို့ထားတာရှိပါတယ်ရှင်အဲ့ဒါနဲ့ပတ်သက်လို့ဟိုဗာများပြောချင်ပါလိမ့်မယ်ရှင
်အဲဒါနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ရှိရပြောရေးဆိုခွင့်ရှိတဲ့အဲကိုနန္ဒာလှမြင့်ပေါ့နော်ဒေါက်တာနန္ဒာမြင့်ကိုတိုင်းဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးမှာတွားပြီးတော့ရှင်းပြပြီးဖြစ်ပါတယ်ဘာကြောင့်ကျွန်တော်တို့ပြောကြတာလဲအကြောင်းပြောကြတာလေဆိုတဲ့အကြောင်းအရာတွေကိုအဲ့ဒီခုံရုံးအဖွဲ့တွေကိုသွားရှင်းပြပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်ဥပမာလေးတစ်ခုပြမယ်ဒါကတော့ခုနကျွန်တော်ကိုယ်တိုင်တွေ့ကြုံခဲ့ရတာလွတ်တော်ထဲမှာပဲခုနရွေးကောက်ပွဲကော်မရှင်ပေါ့နော်ရွေးကောက်ပွဲကော်မရှင်တွေဖွဲ့စည်းတဲ့အခါမှာနော်ကျွန်တော်တို့ပြည်내တိုင်းအလိုက်အကုန်လုံးသူ့ရဲ့မူလဥပဒေရအစိုးရတက်တန်းတစ်ခုဖြတ်သွားတဲ့အတွက်သူအသစ်ပြန်ရွေးတယ်ဆိုပြီးတော့လက်ရှိပါတီကအဲလက်ရှိအစိုးရပြန်ရွေးခိုင်းပါတယ်အဲ့တော့ရွေးခိုင်းတဲ့အခါမှာကျွန်တော်မဲဆန္ဒနဲ့ဖြစ်တဲ့ပြောပွဲမှာတိုင်းဒေသကညွှန်ကြားတဲ့အတိုင်းကျွန်တော်တို့ကရမီရဖားတွေနော်ခုနတက်ဆိုင်ရာမြို့နယ်စီမံခန့်ခွဲမှုကော်မတီတွေလွှတ်တော်ကိုယ်စားလှယ်တွေကျွန်တော်တို့ကရွေးပေးလိုက်တယ်နော်ကျွန်တော်တို့ရွေးပေးလိုက်တဲ့ကိုယ်စားလှယ်တွေကသူတတ်မှတ်ထားတဲ့ရည်ချင်းနဲ့ကိုက်ညီတယ်ရွေးပြီးတော့တင်ပေးလိုက်တဲ့ဟာကိုတိုင်းဒေသကြီးကနေပြီးတော့ခုနနိုင်ငံတော်ပြည်အောင်စုခုနရွက်ကောက်ပွဲကော်မရှင်ကိုတင်တဲ့အခါကျတော့ကျွန်တော်တို့ပေးထားတဲ့လူ2ယောက်ကိုဖယ်လိုက်ပေးတဲ့အရေးအတွက်ထဲက2ယောက်ကိုဖယ်လိုက်ပြီးတော့သူပါတီကနှစ်ယောက်ကိုထည့်လိုက်တယ်ကျွန်တော်ဒါကိုလွတ်တော်မှာမေးတယ်နော်တိုးတော်လည်းပဲအဖြေရေရတဲ့အဖြေမရဘူးအဲဒါမျိုးပေါ့နော်ဆိုလိုတာကတော့ဖွဲ့စည်းပုံဒီရွက်ကောက်ပွဲဆိုင်ရာရွက်ကောက်ပွဲကော်မရှင်နေနဲ့ပတ်သက်ပြီးတော့နော်မြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်ဟုတ်ပလားနော်ဒါတွေအဆင့်ဆင့်ကျွန်တော်တို့အားလုံးပြောင်းလဲထားပြီးပြီနောက်တစ်ခုကလည်းခုနလက်ရှိလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေမှာကိုကနော်အနိုင်ရကိုယ်စားလှယ်တွေနဲ့ခုနဟိုလက်ရှိအနိုင်ရပါတီကကိုယ်စားလှယ်တွေနဲ့နော်အဲမှုကင်းနေဖြစ်တဲ့အခါတိုင်းမှာလည်းပဲအဲကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ရဲ့အဆုံးဖြတ်ကအတီးဖြစ်တဲ့အတွက်ကျွန်တော်တို့ဖြုံးခဲ့တာတွေလည်းအများကြီးပဲရှိတယ်။တရားနီးလန်းကြရတယ်မကြဘူးဆိုတော့အသေးစိတ်အဲနောင်သိလာပါလိမ့်မယ်။အကြောင်းမလို့ဒီလိုဆောင်ရွက်ချက်တွေရှိနေရင်အဲကျွန်တော်တို့လာမယ့်ဒီကော်မတီနဲ့ပဲဒီတိုင်းဒီကော်မရှင်နဲ့ပဲဆက်သွားမယ်ဆိုရင်တော့ဒါတရားမျှတမှုအားနည်းလိမ့်မယ်လို့ကျွန်တော်တို့ကဒီလိုဒါသဘောထားထုတ်ပြန်ခြင်းဖြစ်ပါတယ်။
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ကျမတို့တွေ့ဆုံပြီးများတွင်ပြည့်ရတဲ့အတွက်ပ
ါဟုတ်ကဲ့ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို69 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်VOA ရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32နဲ့51လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးအပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ American သမ္မတဟောင်း John F. Kennedy ရဲ့ကတော့ Jacqueline Kennedy ဟာဒီနေ့နေရာဒီမှာအသက်90ပြည့်ပါပြီ။လွန်ခဲ့တဲ့290ကျော်တုန်းကကနေဒီဆုံတွဲပထမဆုံးတွေ့ဆုံခဲ့တဲ့အိမ်ကိုတော့ဒီအိမ်ကိုပြန်ဝင်ထားတဲ့လူကအခုခါမှာပြရတဲ့ပုံစံလှုပ်ထားပါတယ်။Jacqueline Kennedy ရဲ့90ပြည့်မွေးနေ့မှာအဲ့ဒီအိမ်ကိုသွားပြီးတော့ Mackin Mokasov ကတရင်ရယူခဲ့ပါတယ် Mackin ပြုထွေးကပြောပြပေးပါမယ်ရှင
် Washington DC မြို့တော်မှာရှိတဲ့ဒီအိမ်ဟာတမိုင်းဝင်နေရာတစ်ခုပါ Georgetown လို့သိကြတဲ့ဒီရပ်ကွက်မှာ1952ခုနှစ်ကပါတီပွဲတစ်ခုမှာတချိန်သမ္မတဖြစ်လာမဲ့ John F. Kennedy နဲ့ Jacqueline Bovia တို့ပထမဆုံးအချိန်တွေ့ခဲ့ကြတာပါအဲ့ဒီအချိန်မှာ Kennedy ကနာမည်ရစလွတ်တော်အမတ်တူဖြစ်ပြီးဘော်ဗီယာကတော့သတင်းတောက်တူပါသူတို့နှစ်ဦးဆုံတွေ့ခဲ့တဲ့ဒီအိမ်ကိုတော့1895ခုနှစ်မှာဆောက်လုပ်ခဲ့တာပါပြီးခဲ့တဲ့နှစ်ကဒီအိမ်ဈေးကွက်ထဲကိုရောက်လာတဲ့အချိန်မှာဂျွန်ဖ်ကနေဒီကိုသဘောကျတဲ့စီးပွားရေးလုပ်ငန်းရှင်စကော့စတီဝတ်ကဝယ်ယူလိုက်ပြီးတော့ကနေဒီရဲ့လက်ချံအမွေနဲ့တချို့ကိုထိန်းသိမ်းထားတဲ့ပြတိုက်တစ်ခုအဖြစ်နဲ့ပြောင်းလဲလိုက်ပါတယ
် His ideals were ideals that lined up with mine I think the optimism that he gave the country at that time
သူရဲ့တွေးခေါ်စိတ်ကူးတွေကကျွန်တော်သဘောကျခဲ့တဲ့ယာတွေပါအဲ့ဒီအချိန်တုန်းကတိုင်းပြည်အတွက်သူချမှတ်ခဲ့တဲ့အကောင်းပြင်မျှော်လင့်ချက်တွေပြည်ပြောင်းလုပ်ခွင့်မရသွားခဲ့တဲ့အတွက်လဲအမေရိကန်ပြည်သူတွေကြေကွဲဝမ်းနည်းခဲ့ကြသလိုအချိန်တည်းမှာလဲသူ့ကိုကြည်ညိုလေးစားခဲ့ကြပါလေ
ဂျွန်ဖ်ကနေဒီလိုပဲဘော့စတန်စာတီဖြစ်တဲ့စတီဝတ်ဟာဒီအိမ်ကိုရောင်းမယ်ဆိုတာကိုသိသိချင်းသဘောကျပြီးတော့ချက်ချင်းဝယ်ခဲ့တဲ့သူပ
ါ I walked in into this room that you're inand I thought the flow was fantastic.
ဒီခါနဲ့လမ်းလျှောက်ဝင်လိုက်တာနဲ့ထူးထူးခြားခြားစိတ်ချမ်းသာမှုကိုခံစားရပါတယ်။အရေးကျယ်ဝင်းကလည်းဒီရက်ွက်တွေအသင့်တော်ဆုံးမှ Georgetown နဲ့ Kelly ရဲ့တာယာမှုအားလုံးကိုခံစားရသလိုလွယ်လွယ်ကူကူလေးနဲ့တမိုင်းကိုဆက်နွယ်ခံစားခွင့်ရလိုက်တာပါပဲ
။ဒီအိမ်ထဲမှာတော့ပုံတူပတိကားတွေကနေဂျက်ပုံတွေ၊မဂဇင်းနဲ့စာအုပ်တွေ၊သမရမိတ်ကိုမှတ်တမ်းတွေအစုံကနေဒီခေတ်ကိုပြန်ပြောင်းအမှတ်ရစရာတွေအများကြီးရှိနေပါတယ်။Stewart ကလည်း1960ပြည့်လွန်ကာလကပုံစံအတိုင်းဖြစ်အောင်အဲ့ဒီခေတ်ကအသုံးပြုခဲ့တဲ့ဖုန်းပါမကျန်ဒီအိမ်တွင်းမှာထားပြီးတော့အသေးစိတ်ပြင်ဆင်ထားပါတယ
် The pictures that these G-clays that they have here they were actually
ဒီပုံတွေကရုံးမှာကျွန်တော်ရခဲ့တာပါ15လမ်းပေါ်က W Hotel မှာတွေ့ခဲ့ဘူးတဲ့ပုံတွေပေါ့ဒီမှာခင်ဗျားတွေ့တဲ့ယာရီတော်တော်များများကလက်ဆောင်တွေကြီးပါပဲဒီလိုအိမ်မျိုးပိုင်တဲ့အတွက်လူတွေကကျွန်တော်ကိုကနေဒီအမတ်တရပစ္စည်းတွေဘလောက်တော်များလာပေးကြသလဲဆိုတာအံဩလောက်အောင်ပါပဲ
ဒီအိမ်ကိုတော့စတီဝတ်ကဒေါ်လာ 1.8 သန်းပေးပြီးတော့ဝယ်ခဲ့တာပါပြုပြင်မွမ်းမံတာတွေလုပ်ပေမဲ့လို့1952ခုနှစ်တုန်းကနေထိုင်ခဲ့တဲ့ပုံစံမျိုးပျောက်ပြတ်မသွားအောင်ထိမ့်သိမ်းမွမ်းမံသွားမယ်လို့စတီဝတ်ကပြောပါတယ်ရှင
်မကင်ဖြူထွေးပါရှင်အခုဆက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဖွဲ့စည်းပုံပြင်ဆင်ရေးတက်မတော်ရဲ့နောက်ဆုံးသဘောထားဘယ်လိုရှိသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မန်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်။
ပြပိုင်းကပြည်တော်စွတ်တော်မှာပြည်ခိုင်မျိုးပါတီကဒေါက်တာမောင်သိန်းနဲ့ကိုစလဲ145ရောက်တင်သွင်းထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်။အဲ့ဒီအစီရင်ခံစာကိုဆွေးနွေးသူစုစုပေါင်း39ရောက်ရှိတဲ့အထဲမှာတက်မတော်ဘက်ကဆွေးနွေးတဲ့သူကြီးအယောက်20ရှိတာတွေ့ရပါတယ်။တိတ်ပြီးရှေ့လျားခြင်းလည်းမရှိအချက်လက်လည်းတလောက်မများတဲ့အစီရင်ခံစာတစ်စောင်ကိုတက်မတော်သားကိုစလဲအယောက်20လောက်ဝိုင်းပြီးဆွေးနွေးတာကတော့ထူးခြားနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဆွေးနွေးချက်တွေကနေ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတမတော်ရဲ့လက်ရှိသဘောထားတချို့ကိုသိခွင့်ရနိုင်တာမို့စိတ်ဝင်စားဖို့ကောင်းပါလေ။ခုတစ်ပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်။
တက်မတော်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအပေါ်လက်ရှိသဘောထားကိုသိရှိနိုင်ဖို့ဆိုရင်အခုဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်းလွှတ်တော်ထဲမှာဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စအကြမ်းပြင်းပြန်ကောက်ဖို့လိုပါလိမ့်မယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းဒုတိယအကြိမ်လွှတ်တော်တက်တန်း3နှစ်ဝန်းကျင်ရောက်မှNLD ပါတီဟာဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်လှုပ်ရှားမှုစပါတယ်။အရင်ပထမတက်တန်းကာလလွှတ်တော်နာယကသူရဦးရွှေမန်လုတ်ကင်ခဲ့တဲ့နမူနာကိုယူပြီးပထမအဆင့်ဖွဲ့စည်းပုံကိုလေ့လာတဲ့ပူးပေါင်းကော်မတီတစ်ခုဖွဲ့ပါတယ်။55ဦးကော်မတီလို့နာမည်တွင်ပြီးတက်မတော်နဲ့ပြည်ခိုင်ဖြိုးဘက်ကတော့အဲ့လိုကော်မတီဖွဲ့တာဟာဖွဲ့စည်းပုံလွှတ်တော်ဥပဒေနည်းဥပဒေတွေနဲ့မညီဘူးဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်။55ဦးကော်မတီလုပ်ငန်းစတင်နေချိန်2019 February 19ရက်နေ့မှာတော့တိခိုင်ဖြိုးပါတီကဦးသိန်းထွန်းနဲ့တက်မတော်သားကိုစလဲရီအပါအဝင်စုစုပေါင်း143ယောက်ကဖွဲ့စည်းပုံပြင်မဲ့ဥပဒေကြမ်းတစ်ရက်တင်လာပါတယ်။အဲ့ဒီဥပဒေကြမ်းမှာပြည်နယ်နဲ့တိုင်းဝင်ကြီးချုပ်ခန့်အပ်တဲ့ပုံစံပြင်ဖို့အချက်လောက်ပဲပါတာပါလုံထုံးလုံနီးအရာအဲ့ဒီဥပဒေကြမ်းကိုလေ့လာစစ်တဲ့ကော်မတီဖွဲ့ပြီးအစိုးရခန်းစာတစ်ခုတင်စီပါတယ်အစိုးရခန်းစာမှာဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်နှစ်ခုအပြိုင်ဖြစ်နေတာကြောင့်ဖွဲ့စည်းပုံတစ်ခုလုံးကိုလွှမ်းခြုံလေ့လာသုံးသပ်ပြင်ဆင်မဲ့55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထက်သွင်းတင်တယ်လို့ဆိုထားပါတယ်အစိုးရခန်းစာမှာအဲ့ဒီလိုဖော်ပြတာနဲ့ပတ်သက်ပြီးတက်မတော်နဲ့ပြည်ခိုင်ဖြိုးပါတီကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပေမဲ့တီထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုပြီး55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းခဲ့ပါတယ်။ဒီလိုနဲ့နောက်ထပ်တလမပြည့်မီ2019 March 15ရက်နေ့အရောက်မှာပြည်ခိုင်ဖြိုးပါတီကဒေါက်တာမောင်သင်းတက်မတော်သားကိုစလဲရီနဲ့စုစုပေါင်း145ယောက်လက်မှတ်ထိုးပြီးဖွဲ့စည်းပုံပြည်ရေးနောက်ထပ်ဥပဒေကြမ်းတစ်ခုတင်မြန်ပါတယ်။ဒီကြားတဲ့55ဦးကော်မတီဟာသူတို့ရဲ့ဖွဲ့စည်းပုံစီစီရေးလုပ်ငန်းပထမအဆင့်ပြီးဆုံးလို့လွှတ်တော်ရင်းအစိုးရခန်းစားတင်အတည်ပြုခဲ့ပြီးနောက်တစ်ဆင့်ဖွဲ့စည်းပုံပြည်ရေးဥပဒေမူကြမ်းတစ်ခုပေါ်ပေါက်အောင်ဆက်လုပ်နေပါပြီ
။အဲ့လိုချင်းနေအောင်မှာဒေါက်တာမောင်သင်းတင်တဲ့ဥပဒေကြမ်းနဲ့ပတ်သက်တဲ့အစီရင်ခံစာလွှတ်တော်တွင်ရောက်ပြီးဆွေးနွေးခဲ့ကြတာပါဒီအစီရင်ခံစာမှာလည်းကြောင်ကိုအမတ်ဦးသိန်းထွန်းတင်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းလိုပဲ55ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့အကြံပြုထားပါတယ်အစီရင်ခံစာကိုဆွေးနွေးတဲ့တပ်မတော်သားကိုယ်စားလှယ်တွေအားလုံးလိုနဲ့ပြည်ခိုင်ဖြိုးကိုယ်စားလှယ်တွေကတော့အစီရင်ခံစာဟာဖွဲ့စည်းပုံနဲ့လည်းမညီလွှတ်တော်ဥပဒေနည်းဥပဒေတွေနဲ့လည်းမညီဘူးဆိုပြီးတောက်လျှောက်ထပ်တလဲလဲပြောဆိုတာမြင်တွေ့ကြရပါတယ်သူတို့ထောက်ပြတာကဖွဲ့စည်းပုံပြင်ဖို့ဖွဲ့စည်းပုံနဲ့အညီဥပဒေကြမ်းတစ်ခုလွှတ်တော်တွင်တင်တယ်ဒါကိုဖွဲ့စည်းပုံကပြဋ္ဌာန်းချက်အတိုင်းလုပ်ငန်းစဉ်အစဉ်စဉ်မလုပ်ဘဲ55ဦးကော်မတီလုပ်ငန်းစဉ်ထဲပေါင်းထည့်ဖို့ပြောတာဟာဥပဒေအတိုင်းလုပ်တဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုဥပဒေနဲ့အညီမလုပ်တဲ့အဖွဲ့ရဲ့လုပ်ငန်းတွေထဲထည့်ဖို့ကြိုးစားတာသာဖြစ်တဲ့ဆိုပြီးဆွဆွဲခဲ့ပါတယ်
တက်မတော်သားကိုယ်စားလှယ်တွေထဲမှာဒုဗိုလ်မှူးကြီးထွန်းလင်းဦးရဲ့ဆွေးနွေးချက်ကစိတ်ဝင်စားဖို့ကောင်းပါတယ်သူက2013ခုနှစ်တုန်းကလွှတ်တော်ဟာဖွဲ့စည်းပုံပြင်ဖို့အစောတလင်လုပ်ခဲ့တဲ့အကြောင်းနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေပြည်သူတွေစီကအကြံပြုစာတောင်းခံခဲ့ရမှာစုစုပေါင်းအကြံပြုချက်3သိန်းကျော်အထိရလာလို့အံ့ဩခဲ့ရကြောင်းစုစုပေါင်းအချိန်2နှစ်ကျော်ယူပြီးလုပ်ခဲ့တဲ့အဲ့ဒီလုပ်ငန်းစဉ်ဟာအချိန်ကုန်ပြီးအကျိုးမရှိတဲ့အခြေအနေဖြစ်ခဲ့ကြောင်းအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်အစိုးရဟာဖွဲ့စည်းပုံကိုအစောတလင်မပြင်ဖို့လွှတ်တော်ဘက်ကိုထောက်ပြပြောဆိုခဲ့တဲ့အကြောင်းအစိုးရဘက်ဟာ2008ဖွဲ့စည်းပုံဘောင်တဲကနေနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုပဲဆောင်ရွက်ခဲ့လို့အထိုက်လျောက်ဖွံ့ဖြိုးတိုးတက်မှုရခဲ့တယ်လို့ဆိုပါရယ်အခုအစိုးရခန်းစားကို NLD အမတ်တွေဘက်ကဆွေးနွေးရမှာအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတိုင်းနာလက်နက်ကိုင်အရက်ဖက်အဖွဲ့အစည်းအားလုံးပါဝင်တဲ့27ရာစုပင်လုံညီလာခံကနေတည်ထောင်စုသဘောတူစာချုပ်အတွက်အချက်တချို့ရခဲ့တဲ့အကြောင်းအဲ့ဒီထဲမှာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဖြစ်တည်ထောင်မှာမို့ဖွဲ့စည်းပုံကိုလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစနစ်နဲ့လိုက်လျောညီထွေဖြစ်အောင်55ဦးကော်မတီဖွဲ့ပြီးဆောင်ရွက်နေရတဲ့အကြောင်းပြောဆိုကြပါရစေ။အဲ့ဓာတွေကိုတုံ့ပြန်သူတွေကတော့တက်မတော်သားကိုစလဲဘုံမှုအောင်သွင်းစိုးနဲ့ဒုဗိုလ်မှူးကြီးကျော်မင်းလိုင်တို့ပဲဖြစ်ပါရစေ။သူတို့ကလက်ရှိအစိုးရနဲ့တိုင်းနာလက်နက်ကိုင်တွေချုပ်ဆိုထားတဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲစာချုပ် NCA အပိုက်22ဂါကြီးအရာပြည်ထောင်စုညီလာခံကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအပအဝင်ဥပဒေတွေကိုလှုပ်ထုံလှုံနှီးနဲ့အညီပြင်ရမယ်လို့ဆိုထားကြောင်းဒါပေမဲ့အဲ့ဒီလိုလှုပ်ထုံလှုံနှီးဆိုတာဟာလက်ရှိဖွဲ့စည်းပုံပါဖွဲ့စည်းပုံပြင်ရေးပြဋ္ဌာန်းချက်ပါအတိုင်းပဲဖြစ်ကြောင်းထောက်ပြတာလည်းတွေ့ရပါတယ်အတိတ်ဘက်ကတော့အားလုံးသဘောတူထားတဲ့ဆုံးဖြတ်ချက်တွေတည်ပင်လျင်လွှတ်တော်ထဲမှာတက်မတော်ဘက်ကသဘောမတူရင်ပြင်လို့မရနိုင်ဘူးဆိုတဲ့အတိတ်ပဲတက်ရောက်နေတဲ့အတွက်ဒီအချက်ဟာနောက်ငိမ့်ချမ်းရေးဆွေးနွေးပွဲတွေအတွက်အဟန့်အတားအနှောက်ယှက်ဖြစ်စေနိုင်ပါတယ
်အားလုံးကိုခြုံငုံသွားသွားကြည့်လိုက်ရင်တက်မတော်ဘက်ကသဘောထားဟာဖွဲ့စည်းပုံကိုအစောတလျင်မပြင်ရင်သေးဘူးအရင်ကအစောတလျင်ပြင်ခဲ့တာကလည်းဘာမှအကျိုးမရှိခဲ့ဘူးလက်ရှိ NLD ကဥဆောင်လုပ်နေတဲ့ဖွဲ့စည်းပုံပြင်ရေးဟာဥပဒေနဲ့မညီဘူး NCA ရပြည်တော်စုသဘောတူညီချက်ကိုအခြေခံပြီးပြင်ရင်လည်းဆိုရင်တော့ဖွဲ့ ွဲစည်းပုံနဲ့အညီတနည်းအားဖြင့်တမတော်သဘောတူမှပြင်လို့ရနိုင်မယ်ဆိုတာမျိုးထုတ်ဖော်ပြောဆိုခဲ့ကြကြောင်းပ
ါတရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ပြီးမှတော့မအီးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးကြတဲ့ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်တချင်းလေးတစ်ပုဒ်မြေတာတိလက်ဆောင်ဖွင့်ပြအောင်မှာဖြစ်ပါတယ်เนาะအခုအရင်အောင်ဆုံး VOE သတင်းဌာန Facebook web စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တိုလေးတွေကိုဖော်ပြပေးသွားခြင်းပါတယ်ကိုဆောင်းအောင်ဆိုတဲ့တော်ရရှင်က VOA သတင်းဌာနကမိသားစုအားလုံးကျန်းမာချမ်းသာကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုဆောင်းအောင်ရေမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော် AK မောင်လှကျော်ဆိုတဲ့တော်ရရှင်ကတော့ VOA ကိုကြိုဆိုနေပါတယ်တဲ့ဒီနေ့ VOA ရဲ့နာနေခင်သတင်းကိုနားဆင်ဖို့အတွက်ကျွန်တော်စောင့်နေခဲ့တာပါ VOA ရဲ့မနက်ခင်းသတင်းတွေကိုနားဆင်နိုင်တဲ့အတွက်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်နောက်ထပ်သောရရှင်ဟန်ညုံကလည်းတရင်ချက်လက်ပို့ပေးမှုတွေတိကျပြီးတော့အချိန်နဲ့တပြေးတည်းဖတ်ရတဲ့အတွက် VOE အစီအစဉ်တွေကို VOE အစီအစဉ်တွေကိုကြိုက်နှစ်တက်ပါတယ်လို့ရေးလာတာပါဟုတ်ကဲ့ VOE သောရရှင်နေနေနဲ့ကျမဒီလိုမျိုးဒီမင်္ဂလာရှိတဲ့ဇာတ်လေးတွေကျမတို့ကိုကျေးဇူးတင်ကြောင်းပြောလာတဲ့စာလေးတွေတိုလေးတွေပဲဖော်ပြပေးနေလို့မအံ့ဩစေချင်ပါဘူးเนาะဟိုဘာလို့လဲဆိုတော့အစီအစဉ်တစ်ခုရဲ့အစမှာကျမတို့ဒီနားထောင်နေသူတွေကမင်္ဂလာတွေကူးဆက်စေချင်လို့အခုလိုမျိုးဒီချိုသားတဲ့ဇာတ်လေးတွေနဲ့ပေးပို့လာတဲ့ဟိုမင်္ဂလာနှုတ်ခွန်းဆက်ဇာတ်လေးတွေကိုဖော်ပြပေးတာဖြစ်ပါတယ်ဟိုကျမတို့စီကိုဒီမင်္ဂလာရှိတဲ့ဇာတ်လေးထဲဆိုင်ကျမတို့စီကိုစကလုံးကျန်းကျန်းတန်းတန်းနေနဲ့ဆဲဆူပြီးတော့ချိန်စာတိုက်တဲ့စာမျိုးတွေလည်းအများကြီးရရှိပါတယ်။ဒါမျိုးတွေနဲ့တော့ကျမတို့သောရရှင်တွေကိုစိတ်မညစ်ညူးစေချင်ပါဘူး။ဒါကြောင့်မလို့အဲ့ဒီစာမျိုးတွေတော့ကျမတို့ဖော်လည်းမဖော်ပြပေးပါဘူးနော်။ VOE ကိုနှစ်ပေါင်းများစွာနားဆင်လာခဲ့တဲ့သောရရှင်တယောက်ပါဆိုတဲ့နောက်ထပ်သောရရှင်တဦးကတော့ဘကိုးရိုးမှအစေးလူရှင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ပါ
။ကျွန်တော်က VOE ရဲ့ထာဝရပရိသတ်တဦးပါ။အနှစ်20ကျော်အားပေးလာသူလည်းဖြစ်ပါတယ်။ Radio အလုံး20ကျော်အခုတည်းရှိပါတယ်။နားဆင်နေသေးပါ VO ရဲ့အထူးပရိသတ်ဆိုရင်လည်းမမှားဘူးပေါ့ခင်ဗျာဒီဆေးလူသက်တမ်းက18နှစ်ရှိလာပါပြီ VO နားဆင်ရင်ပရဟိတအလုပ်တွေစတင်မောင်းနှင်လာတာပါဘ ഹു သုတများစွာကို VO ကစတင်တည်ယူလာတာပါခင်ဗျာ VO ကိုအထူးကျေးဇူးတင်ရှိပါတယ်
VO အစီအစဉ်နဲ့ပတ်သက်ပြီးတော့မေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းကျွန်မ Messenger မှာပြန်ကြားပေးထားပါတယ် Messenger ကစာရေးပြီးတော့မေးလာတဲ့သောရရှင်သားကVOE အင်္ဂလိပ်စာ American တုံး EDM သင်ခန်းစာတွေကိုစာသားနဲ့ Facebook page မှာတင်ပေးပါလားတဲ့တင်ထားတာရှင်လည်းပြောပေးပါဗျာကျေးဇူးတင်ပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ရှင်ကျမတို့က Facebook စာမျက်နှာမှာစာသားအရှိကြီးတင်လို့တိတ်ပြီးအဆင်မပြေလို့ Facebook တက်တက်ဒီ program အဆအဆုံးတင်ထားပေးတာမရှိပါဘူးဒါမှလည်းတခြားသတင်းတွေဆောင်းပါးတွေလိုပဲကျမတို့ VOE မြန်မာ website မှာအစီအစဉ်အဆအဆုံးကိုတင်ထားပေးပါတယ်အဲ့ဒီ VOE မြန်မာပိုင်း website မှာတင်ထားတဲ့အစီအစဉ်ကိုလည်း Facebook မှာ link ပြန်တင်ထားပေးပါတယ်ဥမာဒီ American 3 ATM သင်္ကန်းစာအစီအစဉ်ဆိုရင်တော့ဒီအစီအစဉ်ကိုရုပ်မြင်သံကြားမှာထုတ်လွှင့်ပေးတဲ့တင်းလာနေ့တွေမှာ Facebook စာမျက်နှာမှာ link တင်ထားပေးပါရစေ။အခုလည်း VOE မြန်မာ website ကနေပြီးတော့ဒီအင်္ဂလိပ်စာသင်္ကန်းစာစာမျက်နှာနေရာထည့်ပေးလိုက်ပါရစေ။နောက်ပြီးတော့ဒီ VOE ကထုတ်လွှင့်ပေးတဲ့ American 3 ATM အင်္ဂလိပ်စာသင်္ကန်းစာ Facebook page တက်တက်ရှိပါရစေ။အဲ့မှာကြည့်ခြင်းလဲအစီအစဉ်တွေအားလုံးကိုတစုတစည်းပြန်ပြီးတော့ကြည့်နိုင်ပါရစေ။ VOE အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဒါနဲ့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုဟိုနားဆင်ဖတ်ရှုကြည့်ရှုပြီးတော့ပြန်ပြီးတော့စာရေးလာကြတဲ့သောရရှင်ရဲ့စာရေးလည်းမကြာခဏရရှိပါရရှင်။ဟိုဒီထက်မှစာအများဆုံးရရှိတာကတော့ကျမတို့ဟိုအပတ်စဉ်ဒီအင်္ဂါနဲ့စနေညတွေမှာဆွေးနွေးတဲ့ဒါရိုက်လေလံအစီအစဉ်အတွက်ဖြစ်ပါတယ်။ဒီအစီအစဉ်ကတော့အစီအစဉ်ဆွေးနွေးပြီးတော့ဒီသောရရှင်တွေကဆွေးနွေးသွားတဲ့အကြောင်းအရာပေါ်မှာပြန်မူတည်ပြီးတော့ဆွေးနွေးချက်တွေပို့ပေးတာမျိုးရောဒါမှမဟုတ်လည်းအစီအစဉ်မဆွေးနွေးခင်မှာဒီအစီအစဉ်မှာပါဝင်ဖို့အတွက်သောရရှင်တွေတယ်လီဖုန်းနဲ့မပါဝင်နိုင်လို့ဆိုရင်တော့အီးမေးလ်ကနေစာရေးပြီးတော့ပေးပို့တဲ့စာရီမျိုးရပါပါတယ်ရှင်အဲ့ဒီထက်မှကျမတို့ဓာတ်ရက်လေလံအစီအစဉ်တကယ်ဆွေးနွေးတဲ့အချိန်မှအချိန်မလောက်လို့ဆိုပြီးတော့သောရရှင်ရဲ့စာရီလည်းအများနဲ့အများကြီးပဲကြံခဲ့ပါတယ်တချို့ အကြောင်းအရာတွေဆိုတော့တချို့အကြောင်းအရာတွေဆိုတော့သောရရှင်တွေစာပို့ရေးကြတာမျိုးရှိပါတယ်အကြောင်းအရာခေါင်းစဉ်ပေါ်မှာမူတည်ပြီးတော့ပေါ့နော်အဲ့ဒီစာမျိုးတွေလေးလိုင်းထဲမှာထည့်ပြီးတော့မဆွေးနွေးဖြစ်ဘူးဆိုရင်လည်းကျွန်တော်အလင်းတင်တင်တယ်လို့ဒီမြမပြေကပေးစာများအစီအစဉ်ကလည်းပေါ်ပြပေးတာရှိပါတယ်ဒီတစ်ပတ်အဲ့စာတွေကိုဖော်ပြပေးစီမှာရှင်ပြီးခဲ့တဲ့တစ်ပတ်ကပဲကိုအောင်လွင်ကိုဆွေးနွေးသွားတဲ့အကြောင်းအရာပါဒီမြမနိုင်ငံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဒီကြောပြန်ပြီးတော့ကြီးထွားလာနေတဲ့ကိစ္စတွေနိုင်ငံရေးအကြေအကဲတွေထောက်ပြတဲ့အကြောင်းအရာနဲ့ဆက်ဆက်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်ကျမတို့နိုင်ငံမှာဒီလိုတိုက်ပွဲတွေဖြစ်နေပြီးတော့ရှေ့မတိုးနောက်မဆုံနိုင်ဖြစ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုပြန်ဆောက်ဖို့ဘာတွေလိုအပ်ပါသလဲဆိုပြီးတော့ဆွေးနွေးသွားကြတာပါဒီပေါ်မှာသောရရှင်တွေသူတို့ရဲ့ဟိုပါဝင်ဆွေးနွေးခြင်းနဲ့အမြင်တွေသူတို့ရှုထောင့်ကိုရေးလာတဲ့ထဲမှာတော့သရရှင်တယောက်ဖြစ်တဲ့ပေါတူးတောင်မောင်မြင့်ခင်ဆိုတဲ့သရရှင်ကမြမပြည်မှာစစ်ပွဲတွေဘာကြောင့်ဆက်ပြီးဖြစ်နေရတာလဲဆိုတာကိုသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်။မန္တလေးကဒီပေါတူးတောင်မောင်မြင့်ခင်ပြောပြတဲ့သူဆွေးနွေးမဲ့အကြောင်းအရာလေးကိုသရရှင်ကိုပြောပြပေးပါရှင့
်။မြမစစ်ပွဲဘလို့ငိမ့်မှာလဲမြမနိုင်ငံပြည်တွင်းစစ်အနှစ်90ကျော်လာပြီးအခုထိစစ်ပွဲရဲ့အစနဲ့အဆုံးကိုမသိလို့လား။ဒါမှမဟုတ်အာဏာရှင်တစုကောင်းစားဖို့အတွက်အောက်ကငယ်သားတွေသေပေးရမှာလား။စစ်ဆိုတာဘာစေးမှမကောင်းပါဘူးပြည်တွင်းစစ်ဖြစ်နေရင်နိုင်ငံဆင်းရဲတယ်ပြည်သူတွေဒုက္ခရောက်နေကြတယ်ဒါဟာအာဏာရှင်တစုကြောင့်ဖြစ်တယ်ဆိုတာဗမာတိုင်းရင်းသားတွေပါသိကြပါတယ်ရခိုင်မှာဘာစစ်ပွဲမှမရှိပါဘူးဒါပေမဲ့မြန်မာနိုင်ငံမှာအစင်းရဲဆုံးပြည်နယ်ဖြစ်နေတာဟာအုတ်ချုပ်သူတို့ဖိနှိပ်ထားမှုကြောင့်ဆိုတာရခိုင်လူငယ်တွေသဘောပေါက်လာကြတယ်ဗမာတွေပြောနေကြပါတယ်အဖြူရောင်နဲ့မြေဖြစ်လို့အေးအေးကိုခြေချခွင့်မပေးဘူးဆိုရင်ရခိုင်ပြည်သူတွေတိုးတက်ချမ်းသာလာအောင်ဂျမ်းမာရေးဆောင်ရှားမှုကောင်းအောင်ကရင်တထောင်ဆေးရုံရှိလို့လားအထူးကုဆေးရုံရှိလို့လားနေမကောင်းရင်ရန်ကုန်မှာလာကူရတယ်မသေးသင့်ပဲလမ်းမှာသေးရတယ်ရန်ကုန်ရောက်လာရင်လဲတဲခိုစရာမရှိဒုက္ခရောက်ရတယ်ပညာရေးကိုကြည့်လိုက်ရင်လဲထိုးနှင်းသူစွာပါပဲစီးပွားရေးမှာလဲရန်ကုန်မှာဆက်ရုံတွေဆောက်ပြီးတော့ပြည်နယ်တွေကလူတွေမှာတော့အလုတ်လက်မဲ့ဖြစ်ရတယ်ဘယ်မှာလဲအောင်ဆန်းပြောတဲ့ဒန်ဒူရေးဗမာတစ်ချက်ရခိုင်တစ်ချက်ဗမာပြည်မှာဆေးရုံတယုံရှိရင်ပြည်နယ်တွေမှာလဲဆေးရုံတယုံစီရှိနေရမယ်ဗမာပြည်မှာအလုံယုံတယုံရှိရင်ပြည်နယ်တွေမှာလည်းအရေးလုံယုံတယုံစီရှိနေရမယ်။ဗမာပြည်မှာတက်ကတူရှိရင်ပြည်နယ်တွေမှာလည်းတက်ကတူရှိနေရမယ်။အဲ့ဒီလိုလုံနိုင်ရင်ဘလို့လူမျိုးမှာလည်းလက်နက်ကင်တိုက်နေမှာမဟုတ်ပါဘူး။အခုဖြစ်နေတဲ့စစ်ပွဲကလူမျိုးရေးစစ်ပွဲလည်းမဟုတ်ဘူး။အာဏာရှင်ကိုတော်လာတော့တိုက်ပွဲဖြစ်ပါတယ်လို့ရေးထားပါတယ်ရှင်
။ဒါကပေါတူးတောင်မောင်မြင့်ခင်ဝင်ပြီးဆွေးနွေးလာတာဖြစ်ပါတယ်။အာနာရှင်ကိုတော်လှန်နေတဲ့စစ်ပွဲဖြစ်ပွားနေတာပါတဲ့။နောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလာတဲ့သောရရှင်တယောက်ကတော့ဖိုးလာမင်းဆိုတဲ့သောရရှင်မှာသူကတိုင်းရင်းသားတယောက်ဖြစ်ပါတယ်
တိုင်းရင်းသားတယောက်အနေနဲ့ယင်ဖွင့်ကျင်ပါတယ်ငင်းညာရေးဆွေးနွေးပွဲဆိုတာဟန်ပြားလို့ပြောကျင်ပါတယ်တိုင်းရင်းသားတွေတိုက်နေရတာကိုပိုင်ပြဋ္ဌာန်းခွင့်ရလို့ယူတိုက်နေရတာဖြစ်ပါတယ်ပျော်လို့စစ်တိုက်နေတဲ့တိုင်းရင်းသားမရှိဘူးဆိုတဲ့စကားကိုလည်း VOA သတင်းတောက်များသိလိမ့်မယ်လို့ယူဆပါတယ်စစ်တိုက်တယ်ဆိုတာအချိန်ကုန်ငွေကုန်လူသေးစတဲ့ဆုံးရှုံးမှုတွေများစွာရှိပါတယ်ဘယ်သူမှကိုယ့်အိမ်ကနေထွက်ပြီးကိုမိသားစုကိုခွဲခွာပြီးတော့ဘယ်သူမှမရှိတဲ့တော်တဲ့ကိုမသွားကြင်ပါဘူ
းခုနတော်ရရှင်ကအာနာရှင်ကိုတော်လှန်ရတယ်လို့ပြောသလိုဒီတော်ရရှင်တိုင်းသားတဦးပါဆိုတဲ့တော်ရရှင်ကကိုပိုင်ပြဋ္ဌာန်းခွင့်ရယူလို့၍တိုက်ခိုက်နေရခြင်းဖြစ်ပါတယ်လို့ဝင်ပြောဆွေးနွေးလာပါတယ်ဒီထက်မှနောက်ထပ်တော်ရရှင်ရွှေတီးဆိုတဲ့တော်ရရှင်ကလည်းသူတို့နဲ့ခက်ဆင်ဆင်မြမနိုင်ငံမှာဗမာလူမျိုးကြီးဝါဒကြီးစိုးနေတဲ့အတွက်ကြောင့်မလို့ဒီစစ်ပွဲတွေဖြစ်နေရပါတယ်ဆိုပြီးတော့အခုလိုပြောလာပါတယ်
မဟာဗမာလူမျိုးကြီးဝါဒီနိုင်ငံရေးသမားနဲ့ဆရာနာရှင်တွေကတိုင်းရင်းသားပြည်နယ်တွေမှာငြိမ်းချမ်းစေခြင်းရင်ဗမာလူမျိုးကြီးဝါဒကိုဆွန့်လွတ်လိုက်ပါလွတ်တော်မှာအစိုးတင်သွင်းလဲပယ်ချခံရမှတ်တမ်းတင်ခံရပြီးဘာမှဆောင်ရွက်မပေးပါဘူးအစိုးရကလည်းတိုင်းရင်းသားပါတီတွေကိုအလေးမထားဘူးတွေ့ဆုံဆွေးနွေးတာပူးပေါင်းဆောင်ရွက်တာမရှိဘူးအစိုးရဒီမြဲရေးကိုတိုင်းရင်းသားတွေသဘောမပါပဲအတင်းတီဆောက်နေလို့ကတော့ငြိမ်းချမ်းမှာမဟုတ်ပါစည်ရင်းစည်ရနာအမှန်နဲ့မှန်တကယ်ငြိမ်းချမ်းစေခြင်းရင်ဒန်ဒူဂျီဒူအခွင့်အရေးကိုပိုင်ပြဋ္ဌာန်းခွင့်ညီမြတဲ့ခွဲဝေသုံးဆွဲပိုင်ခွင့်တွေကိုသဘောထားကြီးကြီးနဲ့အားနည်းတဲ့တိုင်းရင်းသားဒေသတွေကိုပေးလိုက်ပ
ါခင်ပောင်လွင်ဆိုတဲ့သောရရှင်ဆွေးနွေးချက်မှာကြတော့လေအစိုးရတက်မလို့တိုင်းရင်းသားများကငင်းကြဲရေးစပွဲဝိုင်းနဲ့ဖြည့်ရှင်းမှရမည်ကိုယုံကြည်ရပါမယ်တဲ့ NLD အစိုးရကတက်မလို့နဲ့တိုင်းရင်းသားတွေပေါ်မှာဩဇာရှိပြီးတော့တမတမက်ကြကြဖြည့်ရှင်းနိုင်ရပါမယ်တဲ့ဟုတ်ကဲ့သူကတော့တကယ်ဖြည့်ရှင်းဖို့အတွက်ဒီ NLD ကသူရဲ့အခန်းကဏ္ဍမှာပြည်ပြင်းဆောင်ရွက်ဖို့လိုတယ်လို့ရေးလာတာပါခုနပြောသလိုငင်းငင်းရေးစကားဝိုင်းမှာဖြည့်ရှင်းမှရမယ်လို့ယုံကြည်ရမယ်ဆိုလို့ပါဝင်သူတွေကတော့ယုံကြည်ပုံမရဘူးလို့အားလုံးကသုံးသပ်နေကြပါတယ်နော်ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေ နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုတော့ VOA တိချစ်တော်ရရှင်နေနဲ့တေးတောင်းတဲ့တော်ရရှင်တွေအတွက်မြမသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။မေဒီမူဆိုတဲ့တော်ရရှင်ကတော့ Facebook မှာလာပြီးတော့ကမ္ဘာမှာရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံတွင်းမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မေတ္တာတေးလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတဲ့။ဟုတ်ကဲ့ပါ။ဒီတစ်ပတ်တော့ပို့ပို့နဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တချင်းလေးနဲ့ဖြောပြပေးကြပါရစေ။နားဆင်ခံစားကြပါဦး။ပို့တည်ဆူထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနှင်းကလေးနဲ့ညပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။တင်းငါကိုနေတနေ့နေ့တော့မနိုင်ပါပါ။
wish you don't in any way နာလေမနေတတ်သေးရဲ့
ဧသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာပါအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်တရုတ်နိုင်ငံရှန်ဟိုင်းမြို့ဆောင်မှာပထမဆုံးဖွင့်တဲ့ American လက်လီလက်ကအယောင်ဆိုင် Costco ဖွင့်ပွင့်ခြင်းနေ့မှာကြီးကြီးတိုးစီကားခဲ့တဲ့အတွက်သတ်မှတ်ထားတဲ့အချိန်ထက်ဆော့ပြီးတော့ဆိုင်ပိတ်လိုက်ရပါတယ်ယူကရိန်းနိုင်ငံကစွန့်ဦးတီထွင်သူတယောက်ဟာ3မီသား coffee အမှုန့်တွေကနေမျက်မှန်ဂိုင်းတွေကိုစပြီးတော့လုံနေပါတယ်ဒီလိုကမ္ဘာဒေသအနှံ့ကထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုကြီးညံတို့ကပြောပြပေးထားပါတယ်ရှင်
တရုတ်နိုင်ငံရှန်ဟိုင်းမြို့ဆောင်မှာပထမဦးဆုံးဖွင့်တဲ့အမေရိကန်လက်လီလက်ကားအယောင်ဆိုင် Costco ဖွင့်ပွင့်ခြင်းနေ့မှာပဲစိတ်ကြိတ်တိုးစီကားခဲ့တာကြောင့်သတ်မှတ်ထားတဲ့အချိန်ထက်စောပြီးဆိုင်ပိတ်လိုက်ရပါတယ်။ဆိုင်ကိုလာတဲ့ဈေးဝယ်တွေများလွန်းတဲ့အတွက် နေ့လယ်ခင်းပိုင်းလောက်မှာဆိုင်ဆော့ဆော့ပိတ်မယ်လို့တရားဝင် smartphone app ကနေအကြောင်းကြားခဲ့ပြီးဆိုင်ထွင်းမှာလူတွေကြက်ညက်နေတယ်လို့ဘေးပတ်ဝန်းကျင်မှာလည်းလမ်းတွေပိတ်ဆို့ကုန်တာကြောင့်လို့အကြောင်းပြချက်ပေးခဲ့ပါတယ်။ဆိုင်ဖုံးပွင့်ခြင်းမှာလူတွေအတင်းတိုးကျိတ်ဝင်တာကိုမြင်ခဲ့ကြရပြီးအထဲကကြက်သားဝက်သားလိုအသားတွေလူသုံးကုန်ပစ္စည်းတွေဖြစ်တဲ့ TV ကြီးတွေကလေးကစားစရာအယုတ်တွေကိုလည်းအလူအယက်ဝဲခဲ့ကြတာပါ။ကားနဲ့လာတဲ့သူတွေကလည်းအထဲကိုဝင်ရဖို့အတွက်အပူချိန်36ဒီဂရီဆယ်စီယပ်အောက်မှာ3နာရီလောက်တန်းစီဆောင်ခဲ့ကြရတာပါ။ Costco လိုစံကြီးတွေမှာဈေးဝယ်ဖို့အတွက်နှစ်စဉ်ဝင်ကြေးပေးရပြီးပစ္စည်းပြန်လဲပေးတာပြန်အမ်းတာတွေကိုလည်းလွယ်လွယ်ကူကူလုပ်ဆောင်ပေးပါတယ
်။ယူကရိန်းနိုင်ငံကစွန့်ဦးတည်ထွင်သူတယောက်ဟာသုံးမီတာကော်ဖီအမှုန့်ဝါနဲ့မျက်မှန်ကိုင်းတွေစားလုပ်နေပါပြီ။ကော်ဖီမျက်မှန်တွေကိုတက်ဆင်ရင်ကော်ဖီနန့်လေးလည်းရနေမှာပါ။Orchis Coffee မြန်မာကုမ္ပဏီကိုတည်ထောင်ပြီးတဘာဝပတ်ဝန်းကျင်နဲ့ကိုက်ညီတဲ့မြန်မာထုတ်လုပ်ဖို့ကြံစီခဲ့တာလို့ CEO Max Harvey Lango ကပြောပါတယ်။တခြားအမွေအကြိုင်အရွက်တွေနဲ့လည်းစမ်းသပ်ကြည့်ခဲ့ပြီးနောက်ဆုံးမှာအသုံးပြုပြီးသား Coffee မှုန့်တွေနဲ့စမ်းသပ်အောင်မြင်ခဲ့တာပါ။ Harvey Lango ရဲ့မိသားစုဟာမြန်မာလုပ်ငန်းလုပ်ကင်သူတွေဖြစ်ပြီးသူကိုယ်တိုင်ကလည်းဒီလုပ်ငန်းအတွေ့အကြုံ15နှစ်ရှိတာပါ။အခုလို Coffee မြန်မာကိုင်းထုတ်လုပ်နိုင်တဲ့အဆင့်ရောက်ဖို့မြန်မာအလက်ပေါင်း300ကျော်လောက်စမ်းသပ်ခဲ့ရတာပါဒီကော်ဖီနေကမြန်မာတစ်ခုကိုဒေါ်လာ80ကနေ90နီးပါးနဲ့ရောင်းချတာဖြစ်ပြီးကော်ဖီအမှုန့်တွေကိုဟင်းရွက်စီတစ်မျိုးကိုကော်အဖြစ်သုံးပြီးကတ်ထားတာဖြစ်ပါတယ်ဒီမြန်မာတွေကိုလွှတ်ပြတယ်ဆိုရင်10နှစ်အကြာမှာမြေဩဇာအဖြစ်ပြောင်းလဲသွားမှာပါဒီမြန်မာကိုထုတ်လုပ်ဖို့အတွက်အွန်လိုင်းရန်ပုံငွေရှာဖွေတဲ့ Kickstarter website မှာလူအများပါဝင်နိုင်တဲ့ရန်ပုံငွေရှာဖွေမှုတစ်ခုလုပ်ခဲ့ပြီးတော့မူလသတ်မှတ်ထားတဲ့ဒေါ်လာ1000ကိုကျော်ပြီးဒေါ်လာ13000ကျော်အထိကမ္ဘာတဝန်းကလူတွေကဝယ်ယူအားပေးခဲ့ကြပါတယ
်ခွေးရှားနိုင်ငံမှာလူရည်ပြီးကုန်ဆုံးတဲ့အချိန်မှအဖြစ်ရှင်းပါတယ်ခွေးနဲ့အတူခွေးပိုင်ရှင်တွေရီကူးပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်ခွေးနဲ့ပိုင်ရှင်တွေကလည်းအတူလိုက်ပြေးရပြီးပင်လယ်ထဲမှာရီကူးကြရတာပါအမြန်ဆုံးကူးနိုင်တဲ့သူတွေကိုအထူးပြုလုပ်ထားတဲ့ခွေးသောက်တဲ့ဝိုင်ဖော်ဆက်ကိုနဲ့ရေခဲမုတ်ကျွေးပါတယ်။ဒီပြန်ပွဲကိုခရိုအေးရှားနိုင်ငံမြောက်ပိုင်းကခရစ်ဖန်နီကာမျိုးကကမ်းခြေမှာကျင်းပတာနှစ်နှစ်ပဲရှိပါသေးတယ်။ဒီနှစ်မှာတော့2019ခုနှစ်တုန်းကအနိုင်ရခဲ့ပူးတဲ့နင်းဘတ်ဆိုတဲ့ခုနှစ်နှစ်အရွယ်ခွေးကလေးကအနိုင်ရသွားပါတယ်။ခွေးတွေရေကူးတာပြိုင်တယ်လို့ရေခဲမုတ်အမြန်စားပြိုင်ပွဲနဲ့ခွေးသောက်တဲ့ဝိုင်ဖော်ဆက်ကိုအမြန်တောက်ပြိုင်ပွဲတွေကိုလည်းကျင်းပခဲ့ပါတယ
်။မကင်ပြူထွေးနဲ့ကိုငင်းညံတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ဒီကနေ့ညပိုင်းတွေသတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်မေဂန်နိုင်ငံရှေ့ဘက်ကမ်းရိုးကိုဥတီတိုက်ခတ်လာနေတဲ့ဒီဒိုရီယန်ဟာရီကိန်းမုန်တိုင်းဟာလေတိုက်နှုန်းအမြင့်ဆုံးဖြစ်တဲ့ပြင်းအားအဆင့်5အထိရောက်လာနေပြီဖြစ်တယ်လို့အမေရိကန်မျိုးသားဟာရီကိန်းလေလာဆောင်ကြီးဌာနကဒီကနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်Dorian Hurricane မုန်တိုင်းဟာတနအီကိုလေတိုင်နှုန်း160ကီလိုမီတာရှိပြီးတော့ကြီးမားတဲ့အင်အားပြင်းမုန်တိုင်းကြီးတစ်ခုအဖြစ်ရောက်ရှိလာနေပြီဖြစ်တယ်လို့ American Hurricane လေလာဆောင်ကြီး Agency ကပြောကြားလိုက်တာဖြစ်ပါတယ်။မြန်မာတမတော်နဲ့အေရခိုင်နဲ့နှကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကတချို့မြို့နယ်တွေမှာလမ်းနဲ့ချီ Internet line တွေဖြတ်တောက်ထားတာကိုဒီကနေ့မှရစိတ်တွေကအနေနဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။မြမဆိုးရရငင်းငင်းကြီးကိုယ်စားလှယ်အဖွဲ့ရင်းနဲ့အေးအေးပါဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေအဆုံးသတ်ဖို့အတွက်ငင်းငင်းဆွေးနွေးမှုတွေလုပ်နေချိန်မှာပဲအခုလို internet line တွေပြန်ဖွင့်ပေးလိုက်တာဖြစ်တဲ့ဆိုပြီးတော့ Telenor company ကဒီနေ့မှပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်5ခုမှာ internet line တွေပိတ်ထားတာကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြန်ဖွင့်ပေးလိုက်တာဖြစ်တယ်လို့နော်ဝေးနိုင်ငံပိုင်း Telenor ဆက်သွယ်ရေး company ကပြောပါတယ်။ဟောင်ကောင်ကဒီမိုကရေစီထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာဒီကနေ့မှာတော့ဟောင်ကောင်နိုင်ငံကလေစိတ်ကိုသွားတဲ့အနီးနားကလမ်းတွေကိုပိတ်ဆို့ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အခုလိုလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတာကြောင့်လင်းခီးစဉ်တချို့ဖြတ်လိုက်ရပြီးတော့လေစိတ်ကိုသွားတဲ့အမြန်ယထာခီးစဉ်တွေလည်းရပ်ဆိုင်းခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်အနောက်ပိုင်းမှာစနေနေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းတိဆုံးသူအရေအတွက်ဟာ9ယောက်ထပ်မံရှိလာခဲ့ပြီးဖြစ်ပြီးတော့ဖြစ်တယ်လို့အမေရိကန်အနာဘိုင်းတွေကပြောပါတယ်။ဒါပြင်နောက်ထပ်17ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ပြောပါရခင်ဗျာ
တရင်ချင်းချစ်ကိုကိုရနိုင်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီကေးဒူဘင်စကီဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်190ကနေထုတ်လွှင့်ပေးခဲ့တာပါရှင် VOA အစီအစဉ်တွေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.